Welcome to the Voice of America in Burmese.
Hello, everyone. American Bureau of Washington, D.C. Bureau of New American Sangali, August 2nd, New Nene Nyava, Jamabala, Season Ego, Masano de Nya Kunai Gani, Senai, Lanumida, Tonga, Tonga, Nyaka, Tene, Lanumida, Kia Kude, and Bureau of Pisu Samana Gani, and Spartan Samani Babi, Guru Nau Songa, Dreni Kushan, and Naya, Tina, Biba Makuba. American Bureau of Washington, Gabal Makuna, Virus Kusa, Miazo Nanga, Pibio, Kuso, and Virus Kusa, Kanduha, Madan Jodai, Pidelu, New York Times, Renzaga, Piolai Bane, Aina, Razon Nangane, Indian Nangani, Haduria, Netadia, Miazo Nangani, Shijabari, Razon Nangamara, Manila, Tikusa, Dutonanjo, Shibido, they don't look at the thing or Shirajo, Razon Nangaha, American P, and Kawama, Virus Jow, Luthi, Somu, the thing or Shia, Dudia, Miok Nangan, Pilabari. American Mara virus jump the solar to ha the thing shall down the town shibare. American Mara Lurin in a counting and a pony go to some matema dust and muso and lamed is a martini matanga ma the song to uye ha tony lauti pila nine yellow. American Nanga Jama is songy dindare at Puerto Cuga, Topian Libare. Yeah. Indian and Mara Kobe nine in Karoga and Guchendi, Siawandia Kuza child of the song and video. Suya Nine, Siawan in it, Tulu and Bizazu they go, long louder Kuni Pebo. Indian and Siva Sanya, a Puega, when you don't run around Murigo, a point visa, long people be down so like Bare, India Malunga and Salina Itre, Varas Kusa Kantadu, Chow Down Liran, Shiga, we are. They don't know here, Chow the Dio Shielo, India Jamai, when you turn out Dini Piovare. Taja India Ma, Varas Kusa Kandu, Nidan Mata Sanjone, they don't do Suzuba, Lidan Donald, Donald Kusa Kuya Tamale, she's all a Pibare. Australian and Victoria Pinema, let's see, Varas Kusa Kantadu, they got Natal Konya Joha. Begani Belukusa Kanare Surago, Matia Vecchini with a Jamai Anavani, Adiga Suinja, Pilani, Elo, Pine, Wunijo, Daniel, Andrews, Capiolai Bari. Dinemara Victoria Pinema, Varas Nota Kusa Kanadu, Tona Kusa Leo, Shivira Kusa to Eta, Jasenga Mele, Sakonia of the Sonaja, Sanya Tinevare, Varas on the Son to Nia Kusa Nao Shivira, Direga Nia the Segar of Victoria Pinega Pibare, Varas Kusa Kanadu, Direga, the Town Loha. Jamai won any Chidelule, Daniel Andrews Capiovare. New Zealand and Amara Kuna virus Kusam Mashia Dineso, Yabondia, Shizoi Pibare, Time virus Kukongo, Tencho Nangere, Vienna, Australia, Nanganima, Akukama, Kusamuri, Pian Minta Lani, New Zealand and Ninele, Kubada Kuchina, Aya Nilo, Shibulo, three Pirai Bare. Agulo Kuna virus Ku Aumimi, Tencho Nangere, Louis, Nazanoshi, and New Zealand and Hakuso in Walma virus and the Seychaya do Nangani, they got Kupibido. New Zealand and Dari Ha, Gusoe, Oman Dine, Yamido Dola, Losha, Nijavare. Dime virus Shimishi, Sanda Sesibo, Nesurari, Ludiane del Tide Murigo, Sanji Nide, Suyaga, Lopita, Nipina, Sohuego, Domo Budari, Pien, Chigan Jarret, Goyetan, Shemurigo, Lina Jarret, Pomaro, Anabai Nibaga, Soy Nanivare, Mia. ဒုတိယကွာဆက်အတွက်အမေရိကန်ကဂျပန်နိုင်ငံနာဂါဆာကီမြို့ကိုအနည်းငယ်ချခဲ့တဲ့ခုနှစ်ဆန်းငါးနှစ်ပြီးအခမ်းအနားကိုနာဂါဆာကီမြို့မှာဒီကနေ့ကျင်းပခဲ့ပါတယ်။နာဂါဆာကီမြို့ကငြိမ်းချမ်းရေးအထိမ်းအမှတ်ရုပ်လူရှိမှာကျင်းပခဲ့တဲ့ဒီအခမ်းအနားကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနာဂါဆာကီမြို့တော်ဝန်တိုမီဟီဆာတာအိုနဲ့နယူးယောက်ကျွမ်းမှုအတွင်းမှာအသက်မသေးဘဲကျန်ရစ် တာပါလေ။နာဂါဇာကီမြို့တော်မှာတိုမီယီဆာတာဝေကတော့နျူကလ িয়ার လက်နက်တွေကိုဖျက်သိမ်းဖို့ကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ
်။核兵器の怖さを体験した国として。
နျူကလ িয়ার လက်နက်ရဲ့ကြောင်းမဲ့ဖွဲ့ရအနေထားရုံတွေကိုရင်ဆိုင်ခဲ့ရတဲ့နိုင်ငံဖြစ်တာနဲ့အမျှနျူကလ িয়ার လက်နက်တားဆီးရေးသဘောတူစာချုပ်မှာလက်မှတ်ရေးထိုးဖို့ဒါကိုအမြန်ဆုံးအတည်ပြုဖို့တောင်းဆိုပါတယ်လို့နာဂါဇာကီမြို့တော်မှာပြောလိုက်တာဖြစ်ပါတယ်။ဝန်ကြီးချုပ်ရှင်ဆိုအာဘေးနဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာတည်ဆုံသွားတဲ့သူတွေအတွက်ဝန်ထမ်းချင်းအထိတ်မှတ်ပန်းငွေချခဲ့ပေမဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူစာချုပ်နဲ့ပတ်သက်ပြီးတော့တိုက်ရိုက်ပြောဆိုသွားခဲ့ခြင်းတော့မရှိခဲ့ပါဘူး။အချိန်ထဲမှာပဲဝန်ကြီးချုပ်ရှင်ဆိုအာဘေးဟာဒုတိယကမ္ဘာစစ်အတွင်းတည်ဆုံသွားခဲ့တဲ့သူတွေကိုဂုဏ်ပြုထားတဲ့ရာစုကူနိစစ်သည်ကြီးကိုမသွားဖို့ဆုံးဖြတ်ခဲ့တယ်လို့ဂျပန်နိုင်ငံရဲ့အကြီးကြီးသတင်းဌာနကဖော်ပြလိုက်ပါတယ်ခင်ဗျာ။
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 k kilohertz 585 ရို့ဖြင့်တမီတင်းငွေမှာ silent meter 190 kilohertz 1595ရို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်လက်ချင်းညာပြီးသွားပါမယ်ရှင်။လက်နော်နိုင်ငံဘေရုတ်မြို့စစ်ကမ်းမှာပြီးခဲ့တဲ့အင်္ဂါနေ့ကလူ158ယောက်တိစုံပြီး6000ကျော်ဒဏ်ရာရခဲ့တဲ့ပောက်ကွဲမှုကြီးအတွက်လက်နော်ကိုကုညီထောက်ပံ့ရေးရမငွေညှင့်တင်မှုနိုင်ငံတကာအလူရှင်တွေနဲ့ရုပ်သံဆွေးနွေးပွဲတစ်ခုကိုပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ဦးဆောင်ပြုလုပ်သွားဖို့ရှိပါတယ်။ကုလသမဂ္ဂကြိုးတောင်နောက်ခံပေးထားတဲ့ဒီဆွေးနွေးပွဲကိုလာမယ့်အင်္ဂါနေ့မှာပြုလုပ်ဖို့စီစဉ်ထားပါတယ်။သမ္မတအီမန်နျူရယ်မက်ခရွန်လေဗနွန်သမ္မတမီရှယ်အောင်နုနဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုပြီးတောက်ကြနေကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလေဗနွန်အပေါ်မှာနိုင်ငံတိုင်းကအကူအညီပေးလူကြောင်းတွေ့တဲ့ဆံမျက်နှာမှာရေးသားခဲ့ပါတယ်။ဒီကိစ္စအတွက်ဒီကနေ့တင်နေရွေးနေ့မှာသမ္မတမက်ခရွန်လေဗနွန်အပါအဝင်တခြားနိုင်ငံကခေါင်းဆောင်ပိုင်းတွေနဲ့ဆွေးနွေးသွားဖို့ရှိကြောင်းလည်းသမ္မတထရမ့်ကပြောပါတယ်။လက်တလုံးမှာပဲသမ္မတထရမ့်ရဲ့လမ်းညွှန်ချက်နဲ့အမေရိကန်ကလေဗနွန်ကိုအရေးပေါ်အကူအညီထောက်ပံ့ရေးအစားအစာရေးနဲ့စေဝါတွေကိုပေးပို့ခဲ့ပါတယ်။ဒါ့အပြင်အမေရိကန်ကကနဦးထောက်ပံ့ရေးဒေါ်လာ18တန်းကျော်ပေးရဖို့လည်းကြေညာထားပါတယ်။ဒီလိုပောက်ကွဲမှုဖြစ်ပွားပြီးလူ150ကျော်သေဆုံးခဲ့တဲ့အပေါ်မှာမကြီးနက်တဲ့အတွက်စနေနေ့ကဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။နိုင်ငံတွင်းစီးပွားပြက်ကနေကြုံရမယ့်အခြေအနေစိုက်နေချိန်မှာအကျင့်ကျချစားပြီးစီမံခန့်ခွဲမှုညံ့ဖြစ်တဲ့နိုင်ငံရေးသမားတွေကြောင့်အခုလူပေါင်းများစွာသိဆုံးခဲ့ရတဲ့ပောက်ကွဲမှုကြီးပေါ်ပေါက်ခဲ့ရတဲ့အပေါ်လက်နော်နိုင်ငံသားအတော်များများကဖြစ်တင်ပြောဆိုကြပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ဆိုင်ရာစီးပွားရေးအကူအညီပေးရေးဥပဒေသစ်ကိုအတည်ပြုပြဋ္ဌာန်းရေးအမေရိကန်ကွန်ဂရက်စ်နဲ့သဘောတူညီချက်မရဘဲဆွေးနွေးပွဲကြီးပြခဲ့ပြီးတဲ့နောက်မှာသမ္မတဒေါ်နယ်ထရမ့်ကအလုပ်လက်မဲ့ခံစား권ပေးရေးနဲ့အခွန်ပေးရရှိဆိုင်တဲ့သမ္မတအမိန့်ကိုစနေနေ့ကလည်းမယ်ရီထုတ်ပြန်လိုက်ပါတယ်
So that for this reason, I'm taking action to provide an additional or an extra $400 per week in expanded benefits.
တိစုံသူ36000ကျော်လာတဲ့အချိန်သမ္မတထရမ့်ကကိုရိုနာဗိုင်းရပ်စ်ကြောင့်အလုပ်လက်မဲ့ဖြစ်ရသူတွေကိုတစ်ပတ်အမေရိကန်ဒေါ်လာ400ထောက်ပံ့ချေပေးဖို့စနေနေ့ကအမိန့်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အရင်ဥပဒေအရကွန်ဂရက်စ်ကအလုပ်လက်မဲ့ခံစား권အနေနဲ့တစ်ပတ်ကိုဒေါ်လာ600ပေးခဲ့တာဖြစ်ပြီးအဲ့ဒီဥပဒေကဩဂုတ်လ1ရက်နေ့ကတည်တန်းကုန်သွားပြီဖြစ်ပါတယ်။ဒီဥပဒေကိုတည်တန်းပြိုးဖို့အမေရိကန်အင်ဖြူရောနဲ့သမ္မတတို့အကြားတောက်ကြနေသည့်သဘောတူညီမှုမရခဲ့တာကြောင့်သမ္မတကအခုလိုအမိန့်ထုတ်ပြန်ခဲ့တာပါ။အခုလိုသဘောတူညီမှုမရတဲ့အတွက်မကြခင်မှာပြန်ဖွင့်တော်မယ့်အကြောင်းတွေကိုဒေါ်လာဘီလီယံနဲ့ချီကူညီပေးမယ့်အစီအစဉ်ကိုလည်းမစတင်နိုင်ခဲ့ပါဘူး။ဒါပြင်သမ္မတရဲ့အမိန့်မှာအမေရိကန်ပြည်သူတဦးချင်းစီကိုဒေါ်လာ600ငွေကြေးတရိပ်ထောက်ပံ့မယ့်အစီအစဉ်လည်းမပါဝင်သလိုကိုရိုနာဗိုင်းရပ်စ်ကြောင့်အထိနာနေတဲ့စားတိုက်လုပ်ငန်းကိုအကူအညီပေးအစီအစဉ်လည်းပြတ်သွားခဲ့ရပါတယ်ရှင်။အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာစနေနေ့အစောပိုင်းထိလူမျိုးရေးဆန္ဒပြပွဲကြီးဆက်လက်ဖြစ်ပွားနေပြီးဆန္ဒပြသူတွေကလူမျိုးရေးတပ်ဖွဲ့တွေကိုကြောက်တုံးတွေကျဲဥပြုတ်တွေနဲ့ပစ်ပောက်ခဲ့ကြသလိုမီးရှို၄ဘန်းတွေဖောက်ပြီးဆန္ဒပြခဲ့ပါတယ်။ဒီဆန္ဒပြပွဲကြီးအတွင်းမှာပြည်နယ်ရဲတပ်ဖွဲ့ဝင်တဦးလည်းဦးခေါင်းကိုကြောက်ခဲထိမှန်တမ်းရရခဲ့တယ်လို့ရဲတပ်ဖွဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့မေလရုံးကမီနီဆိုတာပြည်နယ်မီနီယာပလစ်မြို့မှာလူမဲအမျိုးသား George Floyd ကိုရဲကဖမ်းဆီးတဲ့အချိန်မှာတိတ်ဆုံးခဲ့ရတဲ့ဖြစ်ရနဲ့ရဲတွေအင်အားသုံးနှိမ်နင်းမှုတွေကိုမကြေညာတဲ့အတွက်ပေါ်တလန်မြို့မှာလူမျိုးရေးဆန္ဒပြပွဲညတိုင်းပေါ်ပေါက်နေခဲ့တာဟာရက်ပေါင်း80လောက်ရှိပြီဖြစ်ပါတယ်။စနေနေ့ညပိုင်းကဆန္ဒပြသူ24ယောက်ကိုဖမ်းဆီးခဲ့တယ်လို့ရဲကပြောပါတယ်။ဖမ်းဆီးခဲ့သူအတော်များများကပေါ်တလန်မြို့ကဖြစ်ပြီးကယ်လီဖိုးနီးယားပြည်နယ်အိုကလန်မြို့ကတယောက်အိုကလာဟိုမာပြည်နယ်ထုံးဆာကတယောက်ပါဝင်ပါတယ်။သူတို့ကိုရဲတပ်ဖွဲ့ဝင်တွေကိုကိုဒီလျောက်ကျူးလွန်မှုတာဝန်ဝတ္တရားနှောက်ယှက်မှုစူပူမှုနဲ့ပြန်လည်ခုခံမှုစတဲ့ဆွဲချက်တွေနဲ့ဖမ်းဆီးရေးယူထားပါတယ်။မီလာနောင်မိုင်းကနေအခုထိဆန္ဒပြပွဲတွေအတွင်းရဲကဖမ်းဆီးထိန်းသိမ်းခဲ့သူ400ကျော်ရှိပြီဖြစ်ပါတယ်ရှင်။နိုဝင်ဘာလအကုန်လောက်မှာအာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်တွေကို9000အောက်အထိလျှော့ချသွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောပါတယ်။တပ်အင်အားလျှော့ချသွားမယ့်အကြောင်းကိုဝန်ကြီး Esper ကစနေနေ့တုန်းက Fox သတင်းဌာနနဲ့ရုပ်သံနေမြင်ခန်းတစ်ခုမှာပြောတာပါ။ဒီကြေတဲ့သတင်းပတ်အစောပိုင်းတုန်းကလေသမ္မတဒေါ်နယ်ထရမ့်ကအေဇီယိုသတင်းဌာနနဲ့မီမြန်ကန်မှာအာဖဂန်မှာရှိတဲ့တပ်အင်အား1600လောက်ကို4000ကနေ9000ကျားအထိလျှော့ချသွားမယ်လို့ပြောခဲ့ပါတယ်။အာဖဂန်မှာစေစုနှစ်ကြားစစ်ပွဲတွေအဆုံးသတ်ပြီးအမေရိကန်နဲ့တာလီဘန်အဖွဲ့အစည်းငြင်းငြင်းဆွေးနွေးပွဲရလဒ်တွေအကောင်အထည်ပေါ်ဖို့စတင်ကြိုးပမ်းလာတဲ့အချိန်မှာပဲအခုလိုအမေရိကန်တပ်တွေကိုလျှော့ချသွားဖို့စီစဉ်နေကြောင်းသတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်ရှင်။
ောရရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ကျမစုမမရှင်ဒီကနေ့ထုတ်ပြန်လိုက်တဲ့သက္ကသိုလ်ဝင်ခွင့်ဆယ်တန်းအောင်စင်းထွက်တဲ့အချိန်မှာတော့အချင်းနောက်နေတွေကဖြည့်ဆိုးအောင်မြင်သူတော်တော်များများရှိခဲ့သလိုဂုံလူထွက်သူတွေလည်းစံချိန်တင်များပြားခဲ့ပါတယ်။ဒီလိုမျိုးအထင်းသိမ်းခံထားရတဲ့ပညာထူးဆိုတဲ့လူငယ်လေးတွေရဲ့အနာဂတ်ပညာဆက်လက်တင်ကြားနိုင်ရေးအပါအဝင်လူမှုဘဝပြောင်းလဲထူထောင်ရေးတွေလှုပ်ဆောင်နိုင်မှုဘလို့များဆောင်ရွက်ပေးတင်ပါသလဲဆိုတာစူးစီးတင်ပြပေးကြပါတယ်။ဒီကနေ့ဩဂုတ်လ9ရက်နေ့တနင်္ဂနွေနေ့မှာတော့မြန်မာနိုင်ငံတဝဲလုံးကပြည်내နဲ့တိုင်းအသီးသီးကနေ2020ပြည့်နှစ်တက္ကသိုလ်ဝင်စာမျိုးဝဲအောင်မြင်သူတွေရဲ့စာရင်းကိုထုတ်ပြန်လိုက်တာပါ။ဒီနေ့မှာတော့တနင်္ဂနွေလုံးကအချင်းတောင်ပေါင်း 17,000 ကနေပြီးတော့ဖြည့်ဆိုသူ 188 ဦးအနက်၊ကျောင်းသားက 100, ကျောင်းသူက 10 ဦးပေါင်း 108 ဦးအောင်မြင်ခဲ့ပြီးတော့အောင်မြင်သူတွေထဲမှာဂုံလူ၄ပါးသားကနေစလို့ဂုံလူတွေလည်းအောင်မြင်ခဲ့သူ88ဦးအထိပေါ်ထွက်လာခဲ့ပြီးအောင်ကျက်ရာဂိုင်နှုန်းကတော့ 60.68 ရာဂိုင်နှုန်းနဲ့စံချိန်တင်ခဲ့ပါတယ်လို့အကြီးအကဲဌာနကထုတ်ပြန်ပါတယ်။ဒီလိုမျိုးစီးပင်းစည်းကမ်းသတ်မှတ်ချက်တွေကြားကနေပညာထူးဆိုတဲ့အကျဉ်းချအထင်းသိမ်းခံထားရတဲ့ကျောင်းလူကျောင်းသားတွေရဲ့ဘဝအနာဂတ်လူမှုဘဝတွေပြန်လည်ထူထောင်နိုင်ရေးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဆရာဆရာမတွေကျောင်းသားမိဘတွေကနေစလို့လူမှုပတ်ဝန်းကျင်ကဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးဖို့လိုတယ်လို့အထက်ပမာပြည်တက္ကသိုလ်ဆရာဆရာမများတမကရဲ့ဥက္ကဋ္ဌဦးတူတာကအကြံပေးပါတယ်
။ထောင်ထဲမှာဆိုတာကျွန်တော်တို့အပြင်းလို့ရွေးချယ်မှုမရှိဘူးသူတို့စူးစားကြရတာပေါ့နော်တခြားကလေးနဲ့မတူဘူးသူတို့ရဲ့ဘဝအိမ်နဲ့ခဲရခဲစီဖြစ်တဲ့အချိန်ကအောင်မြင်တဲ့အတွက်လည်းဒါကိုလည်းအတိမတ်ပြီးလဲကြိုးစားလဲပေါ့နော်အဓိကကလေးတွေကိုကျွန်တော်တို့လူအတိုင်းဝိုင်းတွေကိုပြန်ခဲတဲ့အခါမှာရက်ဖက်ဖွဲ့ကြီးတွေပါနေနဲ့ဆရာဆရာမတွေအကောင်ကဝိုင်းဝန်းပြီးတော့သူ့ပြန်သွားရင်တော့ဒါအင်ကန်ကောင်းတဲ့အစီအစဉ်ပေါ့နော
်အချင်းတော်ဂျစ်စကန်တွေကလည်းဖြစ်ဆိုအောင်မြင်သူများလာတဲ့အပေါ်မှာကြိုးစားပေမဲ့အချင်းတော်စီမင်းလူမှုဘဝပြန်လဲထူထောင်ရေးပညာရေးဆိုင်ရာဥပဒေမူဝါဒတွေကိုပြုပြင်ပြောင်းလဲတင်ပါတယ်လို့အချင်းသားရေးလှုံ့ဆော်ဆောင်ရွက်နေတဲ့ AAPBB နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသေးရဲ့တွဲဖက်အတွေ့အမှုကိုဖို့ကြီးကအကြံပြုပါတယ်
။အချင်းတော်တွေကတော့ဆောင်ဝဲဖြည့်ဆို့ခွင့်ရတဲ့ကျောင်းသားတွေကအောင်ချက်ကောင်းတာတွေတွေ့တယ်။တချို့လူငယ်အချင်းသားလေးတွေဆိုတော့ထောင်ထဲကိုမရောက်သေးတဲ့လူငယ်အချင်းသားတွေလည်းရှိတယ်။ဆိုတော့တချို့လူငယ်တွေဟိုမှာဟိုရိုက်တက်ခံရတာမျိုးတွေလည်းကျွန်တော်တို့ကြားနေရတဲ့မျိုးတွေရှိတယ်။ဆိုတော့အခါကျတော့ဒီလိုမျိုးတွေစီပြန်လိုက်နိုင်မှုတွေကအချင်းတော်အာဏာပိုင်တွေဘက်ကပို့ပြီးတော့လေးစားလိုက်နိုင်ဖို့တူတယ်။ဆိုတော့ဒီလိုမျိုးသက်ပေါင်းတော်တွေချင်းကပ်ပြီးလှုပ်ဆောင်တဲ့အခါကျတော့မှဒီအခြေထောက်ရဲ့ရည်ရွယ်ချက်ဖြစ်တဲ့ပြည်내ပြည်သူ့ပြည်ထောင်ရေးသူကအားကောင်းကောင်းနဲ့ဖြစ်လာပါပါ
။အခုလိုမျိုးပညာထူးချွန်တဲ့ကျောင်းသူကျောင်းသားတွေအတွက်ပြည်내ရှော့ပေါ့ပေးတာမျိုးတက္ကသိုလ်ဝင်ကန့်သတ်ချက်တွေကိုဖြည့်လျှော့ပေးတာမျိုးတွေကိုလုပ်တင်ပါတယ်လို့လည်းဆရာဦးတူတာကပြောပါတယ
်။ပြည်내ရှော့ပေါ့တာတို့ဘာလို့ကတော့ဥပဒေနဲ့ညီပေါ့နော်။သူရဖွဲ့အနေပြီးတော့ဆောင်ရွက်ပြီးတင်းတယ်လို့မြင်တာပေါ့နော်။ပြီးတော့အောင်ပြီးလို့ရှိရင်တက္ကသိုလ်လမ်းညွန်မှာရှော့အောင်မဲ့လမ်းညွန်မှာကထောင်ကြဘူးဘူးမဖြစ်ရဆိုတဲ့အခက်ခဲရှိနေရေးခဲ့တာမဆလာတဲ့ထက်ကပေါ့နော်ဒီတက်သူဝင်ဝင်လမ်းညွန်ရေးခဲ့တယ်ဟိုတချို့ဟာတွေကခင့်နဲ့မညီတော့ဘူးဒီတက်သူဝင်ဝင်လမ်းညွန်မှာအဲ့ဒါကိုတော့ပညာရေးဝန်ကြီးဌာနဖျက်ပေးရမယ
်ဒါတည်းအချင်းတော်အချင်းစခန်းတွေထဲမှာအချင်းသားဥယေကမညီမမျှဖြစ်နေတာအထူးသဖြင့် COVID-19 ကမ္ဘာကပ်ရောဂါလို့ကူးစက်မြေရောဂါတွေဖြစ်နေတဲ့အချိန်မှာအချင်းတော်တွေထဲမှာစီကတ်လိုက်တာထူးချွန်သူတွေကိုပြစ်ဒဏ်ရှော့ပေါ့ပေးတာမျိုးတွေဆောင်ရွက်ပေးတင်ပါတယ်လို့ကိုပိုကြီးကအကြံပြုပါတယ
်အချင်းတော်တွေမှာမရောက်သင့်တဲ့သူတွေရောက်နေတာမျိုးတွေရှိတယ်ဆိုတော့ကကျွန်တော်အမှုတွေကိုလည်းတည်ချာပြန်လဲစီစစ်ပြီးတော့ကျွန်တော်တို့လူဥယေကိုသုံးပေါင်းတစ်ပေါင်းလောက်ရှော့ချတင်တာပေါ့ဒီအချင်းတော်ပြုပြင်ပြောင်းလဲကိုစဉ်းစားတဲ့အခါမှာရုံကြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးဆိုတဲ့ခေါင်းစဉ်အောက်ထဲမှာကိုထည့်ပြီးတော့ကျွန်တော်တို့ဆွေးနွေးရမယ်ပြောင်းလဲဖို့လုပ်ရမှာရှိပါတယ်
အချင်းတော်အချင်းဦးစီးဌာနတွေမှာပြစ်မှုပြစ်ဒဏ်မျိုးမျိုးနဲ့ထောင်ချခံထားရတဲ့လူငယ်တွေအနက်တက္ကသိုလ်ဝင်ခွင့်ဆောင်ပွဲဝင်ရောက်ဖြေဆိုသူကလွန်ခဲ့တဲ့2018ခုနှစ်တုန်းကအချင်းကြသူပေါင်း104ဦးမှာ48ဦးအောင်မြင်ခဲ့ပါတယ်2019မှာတော့ဖြေဆိုသူ182ဦးမှာ94ဦးအောင်မြင်ခဲ့ပြီးဒီနေ့2020ပြည့်နှစ်မှာတော့188ဦးမှာ108ဦးအထိအောင်မြင်ပြီးတော့ဂုံလူရရှိသူအများဆုံးနှစ်တနည်းအဖြစ်အောင်ချက်ကောင်းခဲ့ပါတယ်လို့ပြည်ထောင်စုဝန်ကြီးဌာနအချင်းဦးစီးကနေတင်ထုတ်ပြန်ပါတယ်ရှင်ကျွန်မစုမမ
ဒီရင်းမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းရန်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင်
။ဖိုင်းကိုဖြတ်ပြီးမြန်မာနိုင်ငံကိုပြန်ကြမယ် မြန်မာနိုင်ငံသားကိုဝင်ဆောင်အမျိုးသမီး၈ဦးပါတဲ့ဗလီရှားပြန်မြန်မာနိုင်ငံသား32ဦးထိုင်းတောင်ပိုင်းဆုံခလာခရိုင်ကစတောင်မြို့ခလောင်တစ်တရားအောက်မှာဖမ်းမိခဲ့တဲ့တဲ့ရင်းကိုတင်ဆက်ပါမယ်။ကျမအေးမှာပါ။ကိုဗစ်အရေးပေါ်ကာလကန့်တက်မိတ်တွေထုတ်ပြန်ထားချိန်နေဆက်လမ်းတွေပိတ်ဆို့ထားချိန်မှာပဲမလေးရှားပြန်ကိုဝင်ဆောင်အမျိုးသမီးတွေပါတဲ့မြန်မာနိုင်ငံသား32ဦးဟာမြန်မာနိုင်ငံကိုပြန်ဖို့အတွက်တရားမဝင်လမ်းတွေကနေဖြတ်ပြီးထိုင်းတောင်ပိုင်းဆုံခလာခရိုင်ထဲမှာဖမ်းမိခဲ့တာပါဖမ်းဆီးခံရသူတွေကိုအစားအသောက်များတွားရောက်လူဒန်းခဲ့တဲ့ရွှေပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဆုံခလာခရိုင်ဟဲ့ရညိုတာဝန်ခံကိုပါကြီးကအခုလိုပြောပြပါတယ်
မလေးရှားကနေပြီးတော့ပွင့်စားနဲ့ကျွန်တော်တို့မြန်မာနိုင်ငံကိုပြန်လာဖို့မှရင်အဲ့လိုပြန်လာတဲ့အချိန်မှာကျွန်တော်ဒီစတောင်းနေနေကိုရောက်တဲ့အခါပွင့်စားတွေကနေပြီးတော့၂ရက်က၃ရက်အထိထမင်းနဲ့မကြွေးပြီးနဲ့နေပြီးတော့သူကတိုးစားနဲ့မှထားပြေးခဲ့တယ်အဲ့လိုဆိုတော့ကသူကထမင်းနဲ့လက်တင်နောက်ပြီးတော့အကူကဒီမိုးရဒီကာလဆိုတော့မိုးတွေရွာတော့သူတို့ကမိုးတန်လေးတန်ကိုမခံနိုင်လို့သူတို့ကနေပြီးတော့အပြန်ကိုထွက်လာပြီးတော့လမ်းမကိုရောက်တဲ့အခါအရင်ကသူတို့ကိုယ်တိုင်ကအဖက်ခံတဲ့ပုံစံမျိုးပေါ့ဗျာကိုယ်ဝန်ဆောင်အမျိုးသမီးက၈ရောက်ပါတယ်မလေးရှားမှာရှိတဲ့သူတို့ဒီအလို့ရှင်တစ်ထည်တွေကနေပြီးတော့ကိုဗစ် -19 ကာလမှာသူတို့ကိုခလေးမွေးဖို့အတွက်တာဝန်မယူဘူးဗျအဲ့ဒါကြောင့်မဖြစ်မနေအနေနဲ့သူတို့ကနေပြီးတော့ကိုယ်နိုင်ငံမှာခလေးမွေးဖို့အတွက်ပြင်လာရတယ
်ကိုဗစ် -19 ထိန်းချုပ်ရေးကျန်းမာရေးဝန်ထမ်းတွေရဲ့စစ်စစ်ချက်အရမြန်မာနိုင်ငံသားတချို့ဟာကိုယ်ပူချိန်မြင့်တက်နေတာကိုတွေ့ရကြောင်းချောင်းနေစိုးနေကြတယ်လို့လည်းဆိုပါတယ်မလေးကနေထိုင်းနိုင်ငံဘက်ကိုခိုးဝင်လာကြတဲ့မြန်မာနိုင်ငံသားတွေဟာမလေးရှားနိုင်ငံမှာကိုဗစ်ကပ်ရောဂါကာလမှာအလုလက်မဲ့ဖြစ်နေတဲ့အခြေအနေနဲ့ဒုက္ခရောက်နေကြတာဖြစ်လို့မြန်မာနိုင်ငံကိုတရားမဝင်လမ်းကြောင်းတွေကနေပြန်ဝင်လာဖို့တူဦးကိုမလေးရှားရင်းကိ2000စီပေးခဲ့ရကြောင်းလည်းဖန်ခံရတဲ့မြန်မာနိုင်ငံသားတချို့ကပြောဆိုရပါတယ်။ထိုင်းနိုင်ငံပိုင်းကတော့ကိုဝင်ဆောင်တွေကိုတော့ဆေးရုံစည်းကမ်းတွေမှာအနှံပေးခဲ့ပြီးမလေးပြန်မြန်မာနိုင်ငံသားတွေကို14ရက်စောင့်ကြည့်စင်တာတွေကိုပို့ဆောင်มาဖြစ်ပါတယ်။ဒီနောက်မှာတော့ထိုင်းနိုင်ငံလည်းကိုခိုးဝင်မှုလဝကဥပဒေနဲ့အရေးယူခံရမှာဖြစ်တယ်လို့ဆိုပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ဒီလိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် DOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့မင်းမြန်ကန်အစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာ American ပြည်ထောင်စု Pennsylvania ပြည်နယ်မှာနေထိုင်တဲ့ Mark Hainway နှင်းစော်ကို American ပြည်ထောင်စုအထက်လွှတ်တော်အဖြစ် Pennsylvania ပြည်နယ်အထက်နဲ့အောက်လွှတ်တော်တွေကလူမှုအသိုင်းအဝိုင်းကိုအကျိုးပြုနေသူအဖြစ်ဂုဏ်ပြုလက်မှတ်တွေချီးမြှင့်ခဲ့ပါတယ်။ Kinder Creations ဆိုတဲ့စီးပွားရေးလုပ်ငန်းကိုတည်ထောင်သူ Mark Hainway နှင်းစော်ဘလို့အကျိုးပြုလုပ်တွေလုပ်တာကြောင့်အခုလိုအသိအမှတ်ပြုခံရတာပါလေ။ Skype ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
။မင်္ဂလာပါရှင့်မတ်ခိုင်ဝင်းလင်းစော VOA မြန်မာပိုင်းအစီအစဉ်ကနေကြိုဆိုပါရရှင
်မင်္ဂလာပါမကြီ
းဟုတ်ဆိုအရင်ဆုံးဒီတော်တာရှင်တွေကိုမတ်ခိုင်ဝင်းလင်းစော်ကိုမိတ်ဆက်ပေးခြင်းပါတယ်အသူကတော့ဒီ American ပြည်ထောင်စု Pennsylvania ပြည်နယ်မှာဒီနေပါတယ်အမရှာခင်တုန်းကမှဒီ American အထက်လွှတ်တော်ကနေရောနောက် Pennsylvania ပြည်နယ်လွှတ်တော်ကနေပါအဲဒီအများပြည်သူအကျိုးပြုတဲ့အသိမှတ်ပြုစုတွေကိုရထားရသူဖြစ်ပါတယ်အထူးသဖြင့်ဒီ American ပြည်ထောင်စုရဲ့ဒီစီးနှိပ်ပေါ့နော်အထက်လွှတ်တော်ကနေဆိုလို့ရှိရင်ဒီအထူးအသိမှတ်ပြုတဲ့စုတစိုက်ကိုပါအာစုချခံထားသူဖြစ်ပါတယ် Number 7မိတ်ဆက်ရမယ်ဆိုလို့ရှိရင်တော့Mark ခိုင်ဝင်းနှင်းဆိုတာဒီကဘာဝနဲ့ဟိုထုတ်လုပ်တဲ့ပစ္စည်းတွေပေါ့နော်တဘာဝပစ္စည်းတွေထုတ်လုပ်တဲ့ skin care ကိုလည်းကိုယ်တိုင်ဒီတိုင်းပေါ်ဆက်ထုတ်လုပ်ပြီးတော့ရောင်းနေတဲ့ဒီအသေးစားစီးပွားရေးလုပ်ငန်းရှင်တွေဖြစ်ပါရဲ့ရှင်ဆိုတော့အဲ့ဒီလုပ်ငန်းကနေပြီးတော့လည်းဒီအများအကျိုးပြုလုပ်တာတွေကိုနောက်ပိုင်းကျရင်တော့ပြောတာပေါ့အခုအရင်ဆုံးကတော့ဆော့ဆော့ပြောသလိုပေါ့နော်ဒီ American အထက်လွှတ်တော်ကနေပြီးတော့ Mark Hainway နှင်းစော်ကိုအများအကျိုးပြုတဲ့ဒီစုတွေကိုပေးတာနဲ့ပတ်သက်ပြီးတော့မေးပြရစီဆိုတော့ဒီစုတွေရတာနဲ့ပတ်စုလက်မှတ်တွေပေါ့နော်စုရတာနဲ့ပတ်သက်ပြီးတော့ဘာကြောင့်ရရဲဆိုတာအရင်ဆုံးရှင်းပြပါပါရှင်
ဟုတ်ကဲ့မိုင်ဘာကြောင့်ရလဲဆိုတော့ခိုင်လည်းအမှန်တိုင်းပြောရရင်ကိုလည်းကိုကိုယ်တိုင်လည်းမသိဘူးဘာဖြစ်လို့လဲဆိုတော့ခိုင်ဒီပရဟိတလုပ်ငန်းတွေလုပ်တဲ့အခါမှာဓာတ်ပုံတွေရိုက်တာနောက်ဟိုပြောရမယ်ဆိုရင်ဟိုအရင်ကြီး share လုပ်တာမျိုးမလုပ်ခဲ့ဘူးဒါပေမဲ့ခိုင်ပရဟိတလုပ်တဲ့အချိန်ကကိုအချိန်ရတဲ့အချိန်တိုင်းမှာလုပ်ဖြစ်တာပေါ့မိုင် အဲ့တော့အဲ့ဒီကိုလုံးဖြစ်တဲ့လုပ်ငန်းတိုင်းကိုဟိုအသိမှတ်ပြုတ်ရဲသူတွေရှိနေတယ်ဆိုတာကိုဒါဒီစုကတက်တယ်ပြလိုက်တာပေါ့နော်ကိုကဒီစုရချင်းလို့လုပ်ခဲ့ရလဲမဟုတ်ဘူးအသိမှတ်ပြုတ်ခိုင်းချင်လို့လည်းလုပ်တာမဟုတ်ဘူးဒါပေမဲ့ကိုလုံးနေတဲ့အဖွဲ့ကို volunteer သွားလုပ်တဲ့အဖွဲ့အစည်းတွေမှာကိုကိုစောင့်ကြည့်နေတဲ့ anti တွေနောက်ဟိုဦးလေးတွေဒီလူတွေကနေပြီးတော့ nominate လုပ်တယ်လို့ခိုင်သိရပါတယ်ဒါဒီစုတွေက nominate လုပ်မှဟိုသူတို့တခါထပ်ပြီးတော့ရွေးချယ်တာပေါ့အမရဲ့ဒီမှာရှိတဲ့နေထိုင်တဲ့နိုင်ငံသားတွေတွေကမှတစ်ဆင့်သူတို့ပြန်ပြီးတော့ကြည့်တာပေါ့ပြန်ပြီးတော့ကြည့်ပြီးတော့မှအစုပေးတယ်လို့သိရပါတယ်အဲ့တော့ခိုင်ကိုယ်တိုင်လည်းအမှန်တိုင်းပြောရင်ဘာကြောင့်ရလဲဆိုတော့တိတ်ဆမပြောတတ်ဘူးဒါပေမဲ့သူတို့ကခိုင်လုပ်တဲ့အလုပ်တွေကိုသဘောကျလို့ပေးတယ်လို့ပဲခိုင်ချင်ပါတယ
်ဆိုတော့ကျွန်တော်ပြောလို့ပေါ့နော်မားခိုင်ဝင်းင်းဆိုတာအဘရာဟိဒအလုပ်တွေတော့လုပ်တယ်ဆိုတော့ဘလို့အလုပ်မျိုးတွေလုပ်တယ်ဆိုတာရောနည်းနည်းပြောပြပါလား
ဟုတ်ကဲ့ပါခိုင်ဒီ2013ခုနှစ်ဧပြီလဆက်ပြီးတော့ကြောင်းလာပါတယ်2013ခုနှစ်ကဆက်ပြီးတော့ကြောင်းလာပြီးတဲ့နောက်ပိုင်းမှာရောက်ရောက်ချင်းကလေးကခိုင်ကဒီခိုင်တို့နေတဲ့မြို့လေးပေါ့နော်ဒီကခိုင်ဒီခုရောက်နေတဲ့မြို့ကတော့ EMS ပေါ့ဒီမှာမနေခိုင်တို့ Allen Town ဆိုတဲ့မြို့မှာနေပါတယ်အဲ့ဒီမှာဆက်ရောက်ကလေးကခိုင်ဒီ Boys and Girls Clubအဲ့လိုနေရာမျိုးမှာသွားပြီး volunteer လုပ်တယ် volunteer လုပ်တဲ့အခါမှာဝင်ငွေလည်းမရှိဘူးမရှိသေးတဲ့အခါမှာအဲ့ဒီအချိန်တော့လုံအားပေါ့ကိုကအချိန်ရရင်ရသလိုထင်းသွားချက်ပေးတယ်နောက်သူတို့မိဖို့ကြောင့်မျိုးတန်ရှင်းရေးလုပ်တာမျိုးလုပ်ပေးတယ်ဟိုနောက်ဟို New York မှာ6လသွားနေရတော့လည်း New York မှာရောက်ခါစနိုင်ငံသားသားမိခင်တွေပေါ့သူတစ်ဖြင့်အာရှနိုင်ငံသားမိခင်တွေကိုဟိုပါတာပြန်ပေးတာမျိုးအိမ်မှာနေရင်းနဲ့အမရဲ့ဟိုတရားရုံးမှာသွားပြီးတရားဆိုင်ရတဲ့သူတွေအတွက်ဖုန်းနဲ့ခါဖုန်းနဲ့တရားရုံးကဆက်ပြီးတော့ပါတာပြန်ခိုင်းတဲ့ခါမှာပါတာပြန်ပေးတာမျိုးကိုလုံးနိုင်တာလေးတွေအဲ့လိုအသေးလေးတွေကနေစပြီးတော့အခုနောက်ပိုင်းတော့ပုံမှန်တနင်္လာနေ့တိုင်းခါ News on Wheels ဆိုတဲ့ program ရှိပါတယ်ဟိုပတ်စံမတက်နိုင်တဲ့သူတို့ဖြင့်ဟိုအသက်ကြီးဝယ်ဦးတွေရဲ့အိမ်မျိုးခင်းနေသွားဖို့ပြရတဲ့အစီအစဉ်ရှိပါတယ်အဲ့ဒီမှာပုံမှန်ခါရကားမောင်းပြီးတော့ခင်းနေလိုက်ဖို့တယ်နောက်ဇာတာပရင်းနေ့တိုင်းဒီမှာအိမ်မက်ရမယ်မိသားစုတွေရှိပါတယ်အိမ်မက်ရမယ်မိသားစုတွေကိုစုပြီးတော့သူတို့နဲ့အတူတရားထိုင်တာတရားမှတ်တဲ့ပုံစံမျိုးပေါ့နော်။အမတရားရဲ့လို့မဟုတ်ဘူးပေါ့။သူတို့ဗုဒ္ဓဘာသာကိုသင်တာမဟုတ်ဘူး။အဓိကစိတ်အေးချမ်းမှုကိုရှာဖွေတဲ့ meditation မျိုးတွေကိုခိုင်ကြီးမှသင်ပေးပါတယ်အမ။
ဟိုနောက်တစ်ခုကလည်းဒီ Pennsylvania ပြည်နယ် Bethlehem မှာရှိတဲ့ဒီ YWC ရဲ့အဖွဲ့အစည်းပေါ့နော်အဲ့ဒီအဖွဲ့အစည်းရဲ့ဒီ2020ခုနှစ် Mission Award ကိုလည်းမခိုင်ဝင်းင်းဆိုရထားရဆိုတော့အဲ့ဒီ award ကြားလို့ရောအခုလိုမျိုးဒီ American အထက်လွှတ်တော်ရောအပြည်နယ်အထက်လွှတ်တော်ရောအသိမှတ်ပြုတယ်လို့ထင်လားရှင့
်အဲ့ဒီစုအတွက်အကြီးကအသိမှတ်ပြုတယ်လို့ခိုင်ပြရပါတယ်ဘာဖြစ်လို့လဲဆိုတော့ YWC အဖွဲ့ကြီးကအမတန်ဩဇာအာဏာကြီးမားပါတယ်ဒီနိုင်ငံမှာလည်းအမှားသိတဲ့အတိုင်းပဲအဲ့တော့ YWCA ကပေးတဲ့စုတွေအကုန်လုံးဟာသူတို့သတ်မှတ်ထားတဲ့စာနှုန်းရှိတာပေါ့အမရေဟို volunteer ဆိုလို့ရှိရင်ဘယ်လိုအနေထားမှရှိတဲ့သူတွေအတွက် volunteer လုပ်ပေးနေရလဲဘယ်လိုအဖွဲ့အစည်းတွေမှာသွားပြီးတော့အချိန်ဘယ်လောက်နဲ့ volunteer လုပ်ပေးနေရလဲဆိုပြီးတော့သူတို့သတ်မှတ်ထားတာရှိပါတယ်အဲ့ဒီထက်မှအရေးအကြီးဆုံးက YWCA ကပေးတာကတော့ကိုယ့်ရဲ့ရဲရွာထဲမှာရှိတဲ့တခြားအမျိုးသမီးငယ်လေးတွေဒီအမျိုးသမီးငယ်လေးတွေရဲ့ဘဝတက်လမ်းအတွက်ကိုကတစ်ဖက်တစ်လမ်းနေပြီးတော့တကယ်ကိုထိရောက်တဲ့ပုံကြီးပေးမှမှုမျိုးလုပ်ပေးနေတဲ့သူတွေကိုသူတို့ကဦးစားပေးပြီးတော့ရွေးပေးတယ်လို့ခိုင်သိရပါတယ်အဲ့ဒီ YWCA မှာခိုင်ကအဖွဲ့ဝင်မဟုတ်ပါဘူး YWCA အဖွဲ့ကြီးကဒီလိုမျိုးအသိမှတ်ပြုတယ်ဆိုတာခိုင်ဒီစုရတော့မှပဲသိပါတယ်အဲ့တော့ဟိုကိုကခရီးယန်ဘာသာဝင်မဟုတ်ပေမဲ့ကိုကဒီခရီးယန်ဘာသာဝင်နေအရန်ကိုအလေးထားတဲ့အဖွဲ့အစည်းတစ်ခုကအစအသိမှတ်ပြုတယ်ဆိုတော့ဒါကိုလုပ်နေတဲ့ဥစ္စာတွေကဘာသာမတူတဲ့လူတွေအတွက်လည်းအကျိုးရှိတယ်ဆိုတဲ့အိဗယ်တစ်ခုလို့ခါတော့ဟိုခံယူထားပါတယ်မှာ
နောက်တစ်ခုကဒီလိုမျိုးပေါ့နော်အများအတွက်လုပ်တယ်ဆိုတာကတော်ရုံလူမလုံးနိုင်ပါဘူးလူတွေကတချို့ဆိုရင်စိတ်ထဲမှာရှိပေမဲ့တကယ်တမ်းလက်တွေ့လို့ဖို့အတွက်ကြတော့အားဆိုင်ထုံးမှုတွေလိုတဲ့အခက်အခဲတွေရှိတယ်ပေါ့လေဆိုတော့အဲ့လိုမျိုးတွေကိုမခိုင်ဝင်ရင်းဆိုတာဒီလိုမျိုးကိုရိုင်းဒီလိုလုံးနိုင်တာဘယ်လိုမျိုးတွန်းအားတွေကြောင့်လုံးနိုင်လုံးဖြစ်တယ်လို့ရောပြောလို့ရပါလိမ့်ရှင
် volunteer လုပ်တာကတော့အမရဲ့အဓိကတော့ခိုင်လုံးရတာစိတ်ချမ်းသာလို့ပေါ့နော်အချိန်နေရှိတာမရှိတာဆိုတာထက်ခိုင်ဘက်ကတားလေးနဲ့ခိုင်နဲ့ကိုအချိန်ရတဲ့အခါတိုင်းသွားတဲ့လုပ်တဲ့ activity လေးတွေရှိတယ်ဥမာ hiking သွားတာမျိုးသူတငယ်ချင်းတွေရဲ့အိမ်မှာသွားပြီးတော့ play date လုပ်တာမျိုးဒါတွေအပြင်ခိုင်ကိုယ်တိုင်ကဒီ volunteer လုပ်ရတော့ဝါသနာပါတယ်တားကိုလည်းသူ့ရဲ့မိသားစုဝင်တွေသူ့ရဲ့ဟို cousin တွေသူ့ရဲ့ဦးလေးတွေအတော်တွေကဒီမှာရှိနေတယ်ဆိုပေမဲ့ဒီမှာအခြားမိသားစုဝင်တွေနဲ့အတူတူကိုကသိစရာမလိုဘူးဘာသာစကားချင်းတူစရာမလိုဘူးအသားအရောင်ချင်းတူစရာမလိုဘူးအ အားလုံးနဲ့တငယ်ချင်းဖြစ်လို့ရတယ်အားလုံးနဲ့အတူတူကစားလို့ရတယ်ဆိုတော့အသည့်လေးတွေပေးချင်တော့အဲ့လိုကနေပြီးတော့ volunteer ပို့လုပ်ဖြစ်တာပေါ့မှား။ volunteer ဆိုတဲ့အသည့်ကြီးနဲ့လုပ်တာမျိုးမဟုတ်ဘဲနဲ့ကိုကိုရိုင်ကဟိုသဘောကျလို့လုပ်ဖြစ်တာလို့ပြီးတော့လုပ်ဆက်လုပ်ဖြစ်သွားတာပေါ့မှား။
ဆိုတော့တစ်ဆက်ချက်ပေါ့နော်ဒီမန်းခိုင်လုပ်နေတဲ့ဒီစီးပွားရေးလုပ်ငန်းနဲ့လည်းပတ်သက်ပြီးတော့မေးပြရစီဆိုတော့အခုမန်းခိုင်ကဆော့ဆော့အစာပိုင်းမှာမေးဆက်ခဲ့တယ်လို့ပဲဒီတဘာဝနဲ့လုပ်တဲ့skin care ပေါ့နော်အဲ့ဒီဟာတွေကိုကိုရိုင်းဒါထုတ်လုပ်ပြီးတော့ရောင်းချနေတဲ့အသေးစားစီးပွားရေးလုပ်ငန်းရှင်ဖြစ်ပါတယ်ဆိုတော့ဒီလုပ်ငန်းကနေပြီးတော့လေအခုညီလုံနေတဲ့ဒီအမျိုးသမီးတွေကိုအများကြီးပံ့ပိုးတယ်နောက်ဒီအမျိုးသမီးတွေရဲ့စွမ်းရည်နှစ်တည်ရဲ့အတွက်တွေကိုလည်းလုပ်တယ်ဆိုတာသိထားပါတယ်ဆိုတော့အဲ့ဒီအကြောင်းကိုလည်းနည်းနည်းပြောပြပါချင
်းဟုတ်ကဲ့ခိုင်ဒီလုပ်ငန်းကို2016လူရာဒီတော့ကစပြီးလုပ်ဖို့စိတ်ကူးရပါတယ်စစချင်းကတော့ခင်တို့အိမ်မှာလာပြီးတော့တန်ရှင်းရေးလုပ်နေတဲ့အမျိုးသမီးရဲ့မိသားစုကိုအကူအညီပေးချင်တာနဲ့စတာပေါ့နော်ဒါပေမဲ့အိမ်နောက်ပိုင်းမှာကိုကိုရိုင်းဒီပညာကိုဟိုလေးလာသိယူဖို့ရင်စိတ်ကအလိုလိုပြောင်းလာတာပေါ့မှားနောက်ဘာလို့စဉ်းစားမိလဲဆိုတော့မြန်မာနိုင်ငံမှာခိုင်းခိုင်းအဖွားတွေနဲ့ကြီးတဲ့အခါမှာဒီအဖွားတွေရဲ့စပင်းတွေအသားရည်တွေအရန်ကိုကျန်းမာတယ်ไก่อพาร์ตเมนต์ဆိုလို့ရှိရင်အသက်တရာကျော်မှဆုံးသွားတယ်။နောက်အပွားတယောက်ဆို60ကျော်နောက်အပွားဟိုအပွားတွေအသက်ရှည်တယ်နောက်တစ်ခုကကျန်းမာတယ်။အဲ့တော့သူတို့ရဲ့ဒီနေတူကတုံးဆွဲနေတဲ့ပစ္စည်းလေးတွေကအရန်ကိုရိုးစင်းနေစားတော့တာလေးတွေလည်းအရန်ကိုရိုးစင်းနေ။အဲ့တော့အဲ့ဒီဟာကိုကြည့်ပြီးတော့မြမဒီမှာကိုမွေးတော့ကကိုကြီးလာတဲ့ဒီခါမှာကိုတုံးခဲ့တဲ့တဘာဝပစ္စည်းတွေကိုဒီနိုင်ငံမှာလဲ recipe အနေနဲ့ပြောင်းပြီးတော့ထုတ်နိုင်မယ်ဆိုလို့ရှိရင်တကယ်ကို all natural ပေါ့နော်ပစ္စည်းလေးတွေလုပ်နိုင်မယ်အဲ့တော့အဲ့ဒီဒါနှစ်ခုကိုပေါင်းလိုက်တာပေါ့မှာကိုသူများကိုကူညီတဲ့ဟာနဲ့ကိုကိုရိုင်းကိုဒီ sustainable ဖြစ်တဲ့တကယ်ကိုရေရှည်သုံးစွဲလို့ရမယ်အရေပြားကလည်းပျော်မယ်ကိုယ့်ရဲ့ဈေးမကြီးအတွက်လည်းကောင်းမယ်ပစ္စည်းတွေကိုထုတ်ရှင်တဲ့အခါမှာကိုကိုရိုင်းနဲ့လေ့လာဖြစ်တဲ့တစ်ဖက်ထဲမှာတစ်ချိန်ထဲမှာပဲဒီနိုင်ငံမှာလူကုန်မှုခံပြီးတော့ဟိုပြန်ပြီးတော့ဒီလူမှုအတိုင်းအဝိုင်းနဲ့ဝင်ဆက်မှုစ조사နေတဲ့သူတို့ဖြစ်မိခင်ငယ်လေးတွေအမျိုးသမီးငယ်လေးတွေကိုခါရဟို training ပေးတယ်နောက်တစ်ခုကအတတ်နိုင်ဆုံးကိုကအလုပ်ခတ်နိုင်တဲ့ဆိုလို့ရှိရင်အလုပ်ပေါ့နော်အလုပ်ဆိုတာချက်သူတို့တင်နန်းပေးတယ်အမှတင်နန်းပေးတယ်နောက်ကိုနဲ့အတူတူအလုပ်လုပ်နေတဲ့အချင်းမှလည်းအခုကတော့ခင်ဗျတောင်းမီလေးတွေပါခတ်တာပေါ့အရင်တော့ဆိုရင်မိခင်ငယ်ကြီးပဲဒီတစ်ဆိုင်လုံးပစ္စည်းတွေအကုန်လုံးထုတ်သမျှလူတွေအကုန်လုံးကမိခင်ငယ်ကြီးပဲမိခင်ငယ်မှာမှဒီလူအကြမ်းဖက်ဒီ domestic violence ပေါ့ domestic violence
အိမ်တွင်းအကြမ်းဖက်ခံရတဲ့မိခင်
အကြမ်းဖက်ခံရတဲ့အမျိုးသမီးတွေသူတို့မှအဲ့ဒီအိမ်တွင်းအကြမ်းဖက်ခံပြီးတော့မှကိုခါတဲ့ဟိုပြိုမလဲသွားပဲနဲ့သူတို့ဘဝကိုသူတို့အကောင်းဆုံးဖြစ်အောင်ပြန်တည်ဆောက်နေတဲ့အရန်ကိုလေးစားစရာကောင်းတဲ့မိခင်တွေပေါ့နော်သူတို့တွေနဲ့အလုံးလုံးခွင့်ပေးရတယ်အဲ့တော့ mission တစ်ခုကိုပေါင်းလိုက်တာပေါ့အမရဲ့ဒီ organic လက်ဖြစ်ရမယ်ကျမကြီးနဲ့လည်းညီညွတ်ရမယ်တစ်ဖက်မှာလည်းကိုထုတ်တဲ့ပစ္စည်းကနေမှတစ်ဆင့်ဒီသူတို့ဒီမိခင်တွေဒီလိုမျိုးအကြမ်းဖက်မှုတောင်ခံရပြီးတော့ပြန်ပြီးတော့နလန်းထူလာနိုင်တဲ့မိခင်တွေနဲ့အလုပ်လုပ်ရတဲ့အခါမှာလေသူတို့ရဲ့ခွန်အားတွေရတာပေါ့အမရဲ့တစ်ဖက်မှာအဲ့တော့အဲ့နှစ်ခုကိုဟိုပေါင်းထားတဲ့သဘောပေါ့ခိုင်စီဝါးရေလုံငန်းက
ဆိုအဲ့လိုမျိုးလုပ်တဲ့အခါမှာပေါ့နော်တခါတလေမှာကိုစိတ်แท้မှရှိတိုင်းစိတ်သွားတိုင်းကိုမပါတာမျိုးဖြစ်ကောင်းဖြစ်နိုင်တယ်နောက်အခက်အခဲကြုံတာမျိုးတွေလည်းဖြစ်နိုင်ပါတယ်အဲ့တော့အဲ့လိုခါမျိုးတွေရှိခဲ့တယ်ဆိုရင်ရောဘယ်လိုမျိုးကြော်လွှားပါလဲရှင
်အခက်အခဲကတော့အမရပထမဦးဆုံးနှစ်ကတော့ challenge stage ကြီးပဲပထမနှစ်ဒုတိယနှစ်ပေါ့နော်ပြောရမယ်ဆိုရင်၃နှစ်ကြော်လာတော့မှနည်းနည်းလေးဟို stable ဖြစ်လာတာပေါ့ကိုင်းပစ္စည်းတွေကဟိုလက်ပြက်လုတ်ထားတယ်ဒါပေမဲ့ဒီပစ္စည်းတွေကိုတကဘာလုံးကိုဖြန့်ဖြူးနိုင်လောက်တဲ့ packaging ပါညာကြည့်စဉ်းစားဖို့ခိုင်းမှအချိန်မရလိုက်ဘူးကိုကပစ္စည်းလေးတွေချဖြုတ်တယ်ဒါပေမဲ့ဟိုကံကောင်းတယ်တော့ချက်ချင်းအတိအမှတ်ပြုခံရတယ်ဟို following ချက်ချင်းရလာတယ်အမတိရဲ့အတိုင်းမဒီနိုင်ငံမှာဒီ organic ဆက်တာထုတ်ခဲ့တဲ့ခွင့်ထုတ်ခဲ့သူတွေတိတ်နဲ့တန်းနေချင်ပြီးရှိတယ်ဒီထဲမှာမှကိုကိုတိုင်းကို brand နဲ့ကိုထုတ်ပြီးတော့ဒီပေါအောင်လုပ်ဖို့ဆိုတာတော်တော်ကြီးတော့စူးစမ်းရပါတယ်မှန်တယ်ဒါပေမဲ့ဒီအားလုံးရဲ့အားပေးမှုကြောင့်အခြေလေးတစ်ခုခိုင်လာခဲ့တာပေါ့အခြေခိုင်လာခဲ့တယ်ဆိုပေမဲ့လည်း challenge တွေကတော့အမျိုးမျိုးရှိပါတယ်အမပစ္စည်းပို့ဆောင်တဲ့နေရာမှာရောထုတ်ပို့တဲ့နေရာမှာရောနောက်ဝန်ထမ်းတွေရဲ့စိတ်ကြမ်းမာရေးပေါ့အထူးသဖြင့်ခါရဒီလို background ရှိတဲ့အမျိုးသမီးနဲ့အလုပ်လုပ်တဲ့အခါမှာဟိုတစ်ခါတလေကျတော့သူတို့ရဲ့စိတ်ကြမ်းမာရေးကိုဦးစားပေးရတဲ့နေ့တွေရှိတာပေါ့အဲ့တော့အလုပ်မှာဘာမှလုံးလုံးမဖြစ်တော့တဲ့နေ့တွေလည်းအများကြီးရှိခဲ့ပါတယ်အဲ့လိုအချိန်တွေမှာဘာလို့ပဲပြန်ပြီးတော့ဟိုစိတ်ထဲမှာနှလုံးသွေးရတယ်ဆိုတော့ငါလုံးနိုင်တာဒါပဲရှိတယ်ဒီထက်ပိုပြီးတော့ငါတို့ကလည်းမပြောင်းလဲနိုင်ဘူးဒီလိုပဲငါဘလောက်ပဲ調査ငါ調査တဲ့မြတ်အရာမထင်သေးတဲ့နေ့ဆိုတော့လည်းရှိပါပဲအဲ့တော့ဒီဥစ္စာတွေကိုငါပြောင်းလဲလို့မရတဲ့ဥစ္စာတွေကိုတအားကြီးတွေးပြီးတော့စိတ်ဆင်းရဲနေမှာဆိုရင်ငါရဲ့ ကျန်ကျန်သေးတဲ့တနည်းတာမှာကျန်သေးတဲ့အချိန်တွေလည်းပုံပိုးပေါင်းတယ်။ဒါနဲ့နေရတဲ့အချိန်တွေမှာလည်းဒီဟာအလုပ်ကိုစဉ်းစားပြီးစိတ်ပူနေရတဲ့ကြောင့်မလို့ပျော်ခြင်းပျော်ခြင်းပျော်ခြင်းတော့ပျော်လို့မရဘူးလှုပ်ချင်တာလည်းလှုပ်လို့မရဘူးဆိုပြီးတော့ပြန်တွေးသွားတယ်မှာ။
ဆိုအခုနောက်ဆုံးမေးနေတာပေါ့နော်ဆိုတော့ဒါအမေရိကန်ပြည်ထောင်စုမှာအခုလက်ရှိဖြစ်နေတဲ့အခြေအနေနဲ့ဆိုင်ပါတယ်ဆိုအခုအခြေအနေအရဆိုရင်ဒီကိုဗစ်ကြောင့်ပေါ့နော်လူတွေအများကြီးပဲတိတ်နဲ့တန်းနဲ့ကြီးပြီးတော့ဝင်ငွေတွေထိခိုက်နေတယ်နောက်တစ်ခါဒီအသားရောင်ခွဲခြားမှုနဲ့ပတ်သက်ပြီးတော့လူရဲ့စိတ်ထဲမှာမကျေနပ်မှုတွေကတိတိတသာအခုမြင်နေရပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာလူတွေကတယောက်နဲ့တယောက်ပေါ့နော်သူကဖြူတယ်ကိုကမဲတယ်အဲ့လိုဟာမျိုးတွေကိုခွဲခြားနေရတယ်တယောက်နဲ့တယောက်ချစ်ခင်စိတ်နဲ့ဟိုမခိုင်တော့လိုမျိုးပေါ့နော်လိုအပ်နေတာကိုကူညီမဲ့လူတွေကူညီဖို့ဘယ်လောက်ထိလိုအပ်နေတယ်လို့ထင်ပါလဲရှင
်အပြည့်အဝလိုအပ်ပါတယ်မှတကယ်ပါဟိုကိုတက်နိုင်တဲ့ဘက်ကပေါ့နော်အခုဆိုရင်ခိုင်လဲဒီမှာအာရှလူမျိုးစီးပွားရေးလုပ်ငန်းဒီမှာဖွင့်ထားတာခိုင်ရဲ့နောက်မျက်နှာချင်းဆိုင်မှာရှိတဲ့ဒီတရုတ်စားတောက်ဆိုင်ပေါ့ခိုင်တို့နဲ့ရောက်ပဲရှိတယ်ဆိုတော့တခါတလေကျတော့မျက်ဆောင်တို့ခံရတာပဲသူတို့တွေကဒီမှာလာပြီးတော့ဒီမှာရှိတဲ့အများစုရဲ့လူဖြူအများစုရဲ့အလုပ်တွေကိုယူနေတယ်လို့မြင်တဲ့သူတွေပြောတဲ့သူတွေရှိတာပဲဒီပြောသမျှမကောင်းမြင်သမျှကိုလိုက်ပြီးတော့တုံ့ပြန်နေမယ်အစားကိုရောက်နေတဲ့အခြေအနေမှာကိုယ့်ရဲ့ပတ်ဝန်းကျင်နဲ့သဟဇာတာဖြစ်အောင်နေဖို့အဲ့ဒီစိတ်ကလေးနဲ့သာထားလိုက်မယ်ဆိုလို့ရှိရင်သူများကလည်းကိုယ့်ကိုတော်တော်လာပြီးတော့ဟိုဗလိုင်းမစော်ခါရဲဥမာလေကိုစီးလေးနဲ့ကိုပေါ့နော်ကိုစီးရင်ကိုနေတယ်ကိုတက်နိုင်တာပဲလုပ်တယ်အမလေကိုတက်နိုင်တဲ့ဟာကိုလည်းတို့တခါတည်းအသိပေးတာဒီတဲ့ပို့ပြီးတော့လဲကိုကိုလာပြီးတော့မတောင်းဆိုဖို့ပြပြသားသားတခါတည်းပြောထားတာပေါ့နော်အဲ့တော့အဲ့လိုလေးနေပေးရင်းနဲ့အတက်နိုင်ဆုံးကိုပဝင်းချင်ကိုပြန်ပြီးတော့တခုခုအကျိုးပြုပေးနိုင်မယ်ဆိုရင်အကောင်းဆုံးပဲလို့ခိုင်အဖေနဲ့အမေကလည်းအဲ့တိုင်းပဲတို့ကနေတိုင်းကြင်ကြံနေတော့ခိုင်လည်းတို့စီကအများကြီးသင်ခန်းစာရပါတယ်အဖေနဲ့အမေကိုကျေးဇူးတင်ပါတယ်
မခိုင်ကိုင်းနေဆိုအခုလိုမျိုးအချိန်ပေးပြီးဖြစ်တဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင်
။ကျေးဇူးအများကြီးတင်ပါတယ်မိုင
်။မင်္ဂလာပါရှင်။ဥစီတူအောင်မင်းရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ No Vote ပြည်ထနာဘလူကင်တွေဖြည့်ရှင်းတင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မင်းနဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
လာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပပါတော့မယ်။2015ခုနှစ်ရွေးကောက်ပွဲတုန်းကအတိုင်းအားလုံးပါဝင်ရှင်ပြိုင်ရမယ့်ရွေးကောက်ပွဲအမျိုးအစားပါ။ရွေးကောက်ပွဲကိုသဘေးမောက်တဲ့ကြီးကြီးမားမားပါတီအဖွဲ့အစည်းမရှိပါဘူး။ဒါပေမဲ့2015ရွေးကောက်ပွဲနဲ့ခြားနာတာတစ်ခုကနိုဘုတ်လုံးမဲ့သူတွေပေါ်လာသလိုပယ်မဲသွားပေးကြဖို့အထိလုံလုံချွန်ချွန်ပြောဆိုသူတွေလည်းရှိလာပါလေ။လာမယ့်ရွေးကောက်ပွဲမှာနိုဘုတ်လုံးမယ်လို့ပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုထားသူတွေကသူတို့ဟာ2015ခုနှစ်မှာအပြောင်းလဲကိုလိုလားတာကြောင့် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးခဲ့ကြကြောင်းဒါပေမဲ့ NLD အစိုးရအုပ်ချုပ်ခဲ့တဲ့၄နှစ်ကျော်ကာလမှာသူတို့မျှော်လင့်တယ်လို့အပြောင်းလဲကိုမဖော်ဆောင်နိုင်တဲ့အကြောင်းချွေရင်ချက်အားနည်းချက်အမားတွေအများကြီးလုပ်ခဲ့တဲ့အကြောင်းတိုင်းသားတွေအကျိုးအတွက်လည်းမလုံနိုင်ပဲပြည်ပခန့်ဖြစ်စရာတွေကိုတောင်လုပ်ခဲ့ကြောင်းအခြားတစ်ဖက်မှာလည်း NLD ကိုမဲမပေးပေမဲ့အခြားပေးစရာကြိုင်းနစ်သက်တဲ့ပါတီလည်းမရှိတာကြောင့်ဘယ်ပါတီကိုမှမဲမပေးပဲနိုဘုတ်လုံးမယ်ဆိုတဲ့အကြောင်းပြောဆိုထားပါတယ်နိုဘိုလှူရှာမှုဟာလာမယ့်ရွေးကောက်ပွဲအပေါ်ဘလို့တက်ရောက်လာမှလဲဆိုတဲ့ကိစ္စစိတ်ဝင်စားစရာပါခုတစ်ပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ
်တကယ်တော့ကိုယ့်ဘာသာကိုယ်တဦးချင်းနိုဘိုလှုပ်တယ်နိုဘိုလှုပ်ဖို့စီရင်နေဆိုတာမျိုးကတော့နိုင်ငံတကာမှာရောမြန်မာနိုင်ငံမှာပါတိတ်မဆိတ်ပါဘူးအဲ့လိုကိစ္စမျိုးဟာအကြောင်းရင်းကနှစ်မျိုးပေါ်မှာအခြေခံပြီးပေါ်ပေါက်လာတာမျိုးပါပထမတစ်မျိုးကတော့ဒီမိုကရေစီထွန်းကားတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေမှာဖြစ်လေဖြစ်တာရှိပါတယ်။အဲ့ဒီနိုင်ငံတွေမှာရွေးကောက်ပွဲလုပ်တဲ့ဆိုတာပုံမှန်လုံယုံလုံစင်ဖြစ်ပြီးလွတ်လပ်ပြီးတရားမျှတမှုရှိပါတယ်။ရွေးကောက်ပွဲမတမာမှုဆိုတာအဲ့ဒီနိုင်ငံကပြည်သူတွေမကြားဘူးတဲ့အရာမျိုးပါ။နိုင်ငံတချို့မှာတော့ပြိုင်ဘက်ပါတီတွေကြားနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့မူဝါဒရေးရာတွေမှာတိတ်ကြီးမကွာခြားတပါဘူး။ခိုင်မာအားကောင်းတဲ့ Institute တွေအောက်မှာအစိုးရတလက်ကနေနောက်တလက်ပြောင်းတိုင်းဝန်ကြီးချုပ်ဒီတယောက်ကနေနောက်တယောက်ပြောင်းသွားတိုင်းလူအဖွဲ့အစည်းတွေမှာတိတ်တာတဲ့တယောက်မှုတွေဖြစ်လေဖြစ်တာမရှိပါဘူး။ပြောရရင်အစိုးရပြောင်းသွားတယ်ဆိုပေမဲ့တာမန်ပြည်သူအများစုကြီးရဲ့နေ့စဉ်လူနေမှုဘဝတိတ်ပြီးပြောင်းလဲသွားတာမျိုးမရှိတတ်ကြတာမျိုးပါ။ဒီလိုအခြေအနေမျိုးတာမန်ပြည်သူတွေကြားမှာမဲပေးခြင်းမပေးခြင်းတိတ်ထူးခြားမှုမရှိဘူးလို့ခံစားရကြပါတယ်။ပါတီတစ်ခုခုလူပုဂ္ဂိုလ်တယောက်ယောက်ကိုမဲသွားပေးလိုက်လို့လည်းသူတို့နေ့စဉ်ဘဝတိတ်ပြီးထူးခြားသွားမှာမဟုတ်ဘူးလို့ခံစားရကြပါတယ်။ဒီတစ်ခါ no vote ဆိုပြီးမဲသွားမပေးဘဲနေတတ်ကြတာမျိုးပါ။ တချို့နိုင်ငံတွေမှာဆိုရင် no vote များလုံးလုံးမဲပေးသူရခိုင်နှုန်းအတော်လေးနည်းပါးတာမျိုးတော့ဖြစ်တတ်ပါတယ်။နမူနာအဖြစ်ဂျပန်နဲ့အနောက်ဥရောပကနိုင်ငံတချို့ပါ
။နောက်တစ်မျိုးကတော့တပိမဘူးဆန်တဲ့ no vote ပါ။မဖို့ဖြိုသေးတဲ့နိုင်ငံတွေအာနာရှင်နိုင်ငံတွေအာနာရှင်တပိုင်းနိုင်ငံတွေမှာဖြစ်ပေါ်လေးရှိပါတယ်။အဲ့ဒီနိုင်ငံတွေမှာရွေးကောက်ပွဲကိုနာမည်ကြားကောင်းယုံလောက်လုပ်ပြတတ်ကြပါတယ်။တရားမျှတမှုမရှိတဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေစည်းကမ်းတွေချမှတ်ထားတတ်ကြသလိုပြိုင်မဲ့အတိုက်ခံပါတီတွေဝင်ရောက်ရှင်ပြိုင်ဝင်မရအောင်အမျိုးမျိုးညှိပတ်ထားလိမ့်ရှိပါတယ်။အဲ့ဒီရွေးကောက်ပွဲကိုကမ္ဘာကထားလို့ကျင်းပပေးတဲ့ကော်မရှင်တွေကလည်းအာဏာရှင်တွေလိုချင်တဲ့အဖြစ်မထွက်ထွက်အောင်မသမာမှုတွေကိုနှီးမျိုးစုံနဲ့လုပ်ပေးတတ်ပါတယ်။အဲ့လိုချင်းတွေအောက်မှာပြည်သူလူထုဟာသူတို့ဆန္ဒအစ်စ်မှာဖော်ထုတ်ခွင့်မရတာတနည်းအားဖြင့်သူတို့မဲပေးချင်တဲ့ပါတီအမတ်လောင်းတွေရွေးကောက်ပွဲမဝင်နိုင်လို့မဲပေးလို့မရတာတကယ်လို့ရွေးကောက်ပွဲဝင်မဲသွားပေးခဲ့ရင်လဲကော်မရှင်အစင်းစင်းရဲ့မသမာမှုကြောင့်ကိုယ်ဆန္ဒမဲဘာမှမထူးခြားတာစတဲ့အခြေအနေမျိုးကြုံရမှာကိုသိနေတတ်ကြပါတယ်။အဲ့ဒီအခြေအနေမျိုးမှာဒူးချင်းစီအနေနဲ့ no vote ဆိုပြီးမဲမပေးတာမျိုးလုပ်ကြပါတယ်
။တချို့နိုင်ငံတွေမှာတော့ရွေးကောက်ပွဲကိုတပိတ်မှောက် no vote campaign လုပ်ပြီးရွေးကောက်ပွဲရဲ့တရားဝင်မှုပြတ်ပြားအောင်စူးစမ်းကြတာမျိုးလည်းရှိပါတယ်။အာဏာရှင်နိုင်ငံတချို့မှာတော့ဥပဒေပြဋ္ဌာန်းချက်တွေနဲ့တားမြစ်ထားတတ်ကြလို့ no vote ကိုကြဲကြဲပြောလို့မရတာမျိုးရှိတတ်တယ်လို့ရွေးကောက်ပွဲကိုတပိတ်မှောက်ကြပါဆိုပြီးစီရင်လို့လည်းမရနိုင်ပါဘူး။ဥပဒေအရထောင်ထဲရောက်သွားနိုင်လို့ဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းအဲ့လိုဖြစ်ခဲ့ပူပါတယ်။တိတ်မဝေးလာသေးတဲ့2010ပြည့်ရွေးကောက်ပွဲကာလမှာပါ။အလုံးပါဝင်လို့မရအောင်ဥပဒေထုတ်တားမြစ်ခဲ့တဲ့အပြင်နိုင်ငံရေးသမားအများပြားကိုကြဲကြုံနဲ့အချင်းချောင်တွေနဲ့ထဲထားပြီးမှကျင်းပတဲ့ရွေးကောက်ပွဲဖြစ်လို့ပါ။အဲ့ဒီအချိန်တုန်းက NLD အဖွဲ့ဝင်တချို့ရွေးကောက်ပွဲမှာမဲသွားမပေးကြဘူး၊တပိတ်မောက်ကြဘူး၊လှုံ့ဆော်ခဲ့ပူပါတယ်။အခု2020ပြည့်ရွေးကောက်ပွဲကတော့2010ပြည့်ကနဲ့ခြားနာပါတယ်။2015တုန်းကလိုပဲအလုံးပါဝင်ရှင်ပြိုင်ကြမယ်ပွဲပါ။ဒါကြောင့် no vote လို့တာကို NLD ပြည်ခိုင်ဖြူ SNLD အပါအဝင်ပါတီတိုင်းလူလူကလက်မခံကြပါဘူး။ဩဂုတ်လ9ရက်နေ့ကလုပ်တဲ့မဲဆင်းထုတ်ပြန်ခြင်းဆိုင်ရာ online စည်းဝေးပွဲမှာ no vote နဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကကိုယ်နိုင်ငံအတွက်ကိုတာဝန်ယူခြင်းနဲ့စိတ်ဟာလူတိုင်းလူတိုင်းမှာရှိရမယ်။ကိုကြိုက်တယ်လို့မဲပေးရမယ်။ဒါပေမဲ့မဲမပေးဘဲနဲ့တော့ဒီစနစ်ကြီးကိုမကြိုက်ဘူးလို့ဟိုဟာမကြိုက်ဘူးလို့ပြောတာကအင်မတန်တာဝန်မဲ့တာပဲဆိုပြီးပြောဆိုခဲ့ပါတယ်အလားတူပြည်ခိုင်ပြိုးပါတီဥက္ကဋ္ဌဦးတန်းထေးကလည်းဇူလိုင်လ31ရက်နေ့ကသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာကိုကြိုက်တာကိုရေးခွင့်ဟာပြည်သူတိုင်းပိုင်တဲ့အခွင့်အရေးတစ်ရက်ပါကိုကြိုက်တာကိုမရွေးရင်သူများပေးတာကိုပဲကြိုက်ကြိုက်မကြိုက်ကြိုက်ယူရမှာဆိုပြီးဖော်ပြခဲ့ပါတယ်နိုင်ငံရေးသမားအများစုကတော့ဆရာနာရှင်တွေကိုရာစုနှစ်တဝက်ကျော်လောက်ရင်ဆိုင်တိုက်ခိုက်အသက်သွေးချွေအများကြီးပေးပြီးမှအခုအဆင့်လောက်မဲပေးခွင့်ရလာတာမို့ဒါကိုစန့်ကျင်တဲ့ no vote လှုပ်ရှားမှုကိုမကြိုက်ကြပါဘူး။ကိုယ့်ဘာသာကိုမဲပေးတာမဲမပေးတာနိုင်ငံသားတယောက်ရဲ့အခွင့်အရေးဖြစ်ပေမယ့်အခြားသူတွေကမဲမပေးအောင်စည်းရုံးတာလှုံ့ဆော်တာမျိုးကိုတော့ဒီမိုကရေစီစနစ်ကိုဟန်တာနှောက်ယှက်မှုအဖြစ်ရှုမြင်ကြပါတယ
်။လက်ရှိအခြေအနေကလာမယ့်ရွေးကောက်ပွဲအပြီးမှာဖြစ်လာနိုင်ခြင်းနှစ်ခုပဲရှိပါတယ်။ NLD ဒါမှမဟုတ် NLD အုပ်စုကတင်တဲ့သမ္မတနဲ့NLD အစိုးရဒါမှမဟုတ်တပ်မတော်အစုအဖွဲ့ကဥဆောင်တဲ့မဟာမိတ်အုပ်စုကတင်တဲ့သမ္မတနဲ့အစိုးရအဖွဲ့အဲ့ဒီနှစ်ခုပါပဲ။노ဘုတ်သမားတွေအနေနဲ့အဲ့ဒီနှစ်ခုတွေကတစ်ခုခုကိုကြိုက်ရင်မဲသွားပေးဖို့လိုပါတယ်။ဒါမှမဟုတ်တစ်ခုခုကိုလက်မခံနိုင်ဘူးဆိုရင်လည်းမဲသွားပေးဖို့လိုပါတယ်။ဘယ်အစိုးရတက်တက်လက်ခံပါတယ်ဆိုရင်တော့သူတို့노ဘုတ်လုတာမှန်ပါလိမ့်မယ်။ရေကောက်ပွဲမှာပါဝင်ရှင်ပြန်ရမယ့်နိုင်ငံရေးပါတီအားလုံးကတော့ပြည်သူတွေမဲပေးလာအောင်စီရင်သင့်ပါတယ်။လက်ရှိမဲဆင်းအမှားရွေးအလိုများတဲ့ကိစ္စဝိုင်းပြီးကူညီဖြည့်ရှင်းပေးကြရပါလိမ့်မယ်။노ဘုတ်သမားတွေကိုအပြစ်တင်နေမဲ့အစား노ဘုတ်ဆိုတာဘယ်လိုမျိုးလဲပြည်သူလူထုဒီထက်ပိုပြီးသိလာအောင်ရှင်းပြတာဒီမိုကရေစီစနစ်ကိုလိုလားမြတ်လို့တဲ့ဆိုရင်ထွက်ပြီးမဲလာပေးအောင်စီရင်တာမျိုးကိုပဲအာယုံဆိုင်လုပ်သိကြကြောင်းပ
ါ။ဒါရီတော်ရရှင်တွေရဲ့ဘေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကဘေးစာများအစီအစဉ်ကနေကြံကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အရင်ဦးဆုံး VOA ကို Messenger ကရေးလာတဲ့တော်ရရှင်တွေရဲ့အစာတိုလေးတွေကိုပြန်ကြားပေးသွားခြင်းပါတယ်။ ဗီဒီယိုကိုနားဆင်လာတာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ဗီဒီယိုတော့လည်းဆောင်ရခဲ့ပူပါတယ်။ကျေးဇူးအထူးတင်ပါတယ်ခင်ဗျာ။ဗီဒီယိုဖွင့်သားတွေအားလုံးကျန်းမာချမ်းသာကြပါစေလို့ရေးလာတဲ့တောရှင်ကတော့မြန်မာပြည်ကတောရှင်ဖြစ်ပါရဲ့။တနင်္လာတော်ရှင်တရားကိုခက်တူလိုမေးလာတာပါ Messenger မှာ Link News ဆိုတဲ့တော်ရှင်မှာ view မှာသတင်းထည့်ခြင်းဘယ်လိုဆက်သွယ်ရပါမလဲရှင်နဲ့ဟုတ်ကဲ့ပါဒီမှာကျွန်မသတင်းထည့်ခြင်းနေဆိုတဲ့အခြေအကြောင်းကိုရရန်ရှင်းရှင်းလင်းလင်းမရှိလို့ပြန်ပြီးတော့မေးချင်ပါတယ်ကျွန်တော်တို့ view ကဒီဖြစ်ပေါ်လာတဲ့သတင်းတွေကိုထုတ်လွှင့်ပေးနေတဲ့ဒီသတင်းဌာနဖြစ်ပါတယ် radio နဲ့ရုပ်မြင်သံကြားသတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်ဒါပေမဲ့ကျွန်တော်တို့ရဲ့ထုတ်လွှင့်ခြင်းကအချိန်အကန့်အသတ်နဲ့မလို့တခြားဟိုရုပ်မြင်သံကြားသတင်းဌာနတွေလိုမျိုးကျွန်တော်တို့ဆီမှာကြော်ညာထည့်တာမျိုးတော့မရှိပါဘူးเนาะဒါပေမဲ့ဒီသတင်းရှင်ကကြော်ညာလို့တော့ရေးမထားရတဲ့သတင်းထည့်ခြင်းတယ်ဆိုလို့ဘလို့သတင်းမျိုးထည့်ခြင်းတာလဲဆိုတာကျွန်မနည်းနည်းစဉ်းစားရကြက်သွားပါတယ်ဟိုကျွန်တော်တို့သတင်းတွေတင်ဆက်တဲ့ခါမှလည်းဖြစ်ပေါ်တဲ့သတင်းတွေကိုတင်ဆက်တာဖြစ်တဲ့အတွက်ကြောင့်မလို့တကူတကအဲ့ဒီသတင်းနဲ့ပတ်သက်ရင်တော့သတင်းထည့်တယ်ဆိုတာမျိုးလုပ်เสียရမလို့ပါဘူးเนาะအခုလိုမင်းမြင်လာတဲ့အတွက်ကျေးဇူးတင်ပါတယ်ဒါထက်အင်္ဂလိပ်လိုစာရေးလာတဲ့သတင်းရှင်ကတော့ Borel Kareni ဆိုတဲ့သတင်းရှင်မှာသူက Hello from Refugee Thailand ဆိုပြီးတော့ဒီသူကတော့ထိုင်းနိုင်ငံမှာရောက်ရှိနေတဲ့ဒီဒုက္ခသည်တို့ဖြစ်ပါရင်ဆိုပြီးအင်္ဂလိပ်လိုရေးလာတာပါဒီသတင်းရှင်ကကျွန်တော်တို့ VOE ကထုတ်လွှင့်တင်ဆက်ပေးတဲ့အစီအစဉ်တွေကိုသဘောကျပါတယ် VOE ဝိုင်းတော်သားတွေရဲ့လှုပ်အားကိုလည်းကျေးဇူးတင်ပါတယ်အခုတော့သူ့အနေနဲ့ဒီရွေးကောက်ပွဲနဲ့တက်ဆိုင်တဲ့သတင်းတွေကိုပို့ပြီးတော့နားဆင်ခြင်းပါတယ်ကျေးဇူးတင်ပါတယ် VOE ဆိုပြီးအင်္ဂလိပ်လိုရေးလာပါတယ်ရှင်ကျွန်တော်စီကိုဇွန်လတုန်းကတခါစာရေးသေးတဲ့မောင်ဝင်းဆိုတဲ့သတင်းရှင်ကလည်းအခုဩဂတ်လမှာတခါစာထက်ပြီးတော့ရေးလာပါတယ်ကျေးဇူးအထူးတင်ပါတယ်နော
်မင်္ဂလာပါ VOE အဖွဲ့သားများကျမ်းမာကြပါစေအခက်အခဲတွေလွန်မြောက်ကြော်ဖြတ်နိုင်ကြပါစေ VOA ကျွန်တော်စာရေးတာမရောက်ဘူးလားဗျာအခုနောက်ပိုင်းသတင်းတွေနားထောင်ရတာဗဟုသုတရပါတယ်နှစ်တွေလည်းဆယ်စုချီနေပါပြီ1986ခုနှစ်ကစလို့ပေါ့ရေဒီယိုလေးအမှတ်တရတင်ထားပါသေးတယ်ဖုန်းတွေပေါ်လာတော့အနားပေးထားရပါတယ်ကျွန်တော်ပို့တဲ့စာမရောက်ဘူးလားသိချင်လို့ပါ VOA သတင်းစုံပြန်ကြားတင်ဆက်ပေးနေလို့ကျေးဇူးအထူးတင်ပါတယ်အလုံးရှုံနေလို့စာမရေးဖြစ်ပါဘူးစဉ်ဆက်မပြတ်နိုင်ငံတကာသတင်းမြန်မာသတင်းထုတ်လွှင့်နေတာတော့မှပြဿနာရှာကြတယ်နားထောင်ရင်စိတ်မကောင်းလို့ပါအမြဲတမ်းအားပေးနားဆင်ရပါဗျာအောင်မြင်ကြပါစေ VOE
ဟုတ်ကဲ့ပါကိုမောင်ဝင်းရေစာရီရောက်ပါတယ် VOE ကိုဒီနေရာနေပြီးတော့ဆက်သွင်းနိုင်ပါတယ်ဆက်လက်ပြီးတော့အားပေးပါအထူးကျေးဇူးတင်ပါတယ်ရှင်တောရှင်နေနေညီမတို့ကို Facebook Messenger တုံးပြီးတော့စာရေးလို့ရတဲ့အချိန်တွေကစာပြီးတော့မကြာခဏရေးထားပြီးသားတောရှင်နေလဲမကြာခဏပြင်ပြင်ပြီးတော့စာရေးလာကြတာတွေ့ရပါတယ်ဒါပေမဲ့ဒီမှာစိတ်မကောင်းစရာကောင်းတာကညီမတို့ရှိကိုဟိုးအရင်ကဒီစားလိုက်ကနေတစင်စားရရင်းနေကြတော့ရှင်ဒီအားလုံးကတော့ဒီအင်တာနက်နဲ့အလံဝေးပြီးတော့ဒီနောက်ပိုင်းအင်တာနက်ခင်မှာစားရကျမတို့စီကိုဒီ Messenger ကတစင်ရောက်မလာတော့ဘဲနဲ့ဒီလိုမျိုးကျမတို့ရဲ့တော်ရရှင်ဟောင်းနေကျမတို့ဒီနည်းပညာတိုးတက်လာတဲ့ခေတ်ပိုင်းရောက်လာတဲ့အခါမှာတို့နဲ့နည်းနည်းအဆက်ပြတ်တလို့ဖြစ်သွားတဲ့အတွက်တော့စိတ်မကောင်းဖြစ်မိပါရဲ့နော်ဒီလိုမျိုး Messenger ကနေစားရမကြာခဏရေးပို့လာတဲ့တော်ရရှင်နေတယ်မှာတော့ဒီနောက်ထပ်တော်ရရှင်တယောက်ဖြစ်တဲ့လီစုခွာဖားဆိုတဲ့တော်ရရှင်ဟိုတလောတော့ကလည်းသူစာရေးတာမှတ်မှတ်ရရကျမမှတ်မိပါရဲ့เนาะဒီတော်ရရှင်ကတော့ကျမတို့ view ရဲ့ဖွဲ့သားတွေအားလုံး COVID-19 ရောဂါနဲ့ကင်းဝေးကြပါစေဆိုပြီးဆုတောင်းပေးလာပ
ါမင်္ဂလာပါ view ဝိုင်းတော်သားတွေအားလုံးကျမချမ်းသာပြီးတော့ COVID-19 ရောဂါနဲ့အဆင်ကင်းဝေးကြပါစေဒါနဲ့ယင်းတစ်ခေါက်တုန်းကကျွန်တော်စာကိုပြန်ပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်เนาะ view ကို2008ကနေပြီးတော့အခုထက်ကြီးအမြင့်နားဆင်ဖြစ်ပါတယ်ဘုက္ကသတ္တတွေအများကြီးရပါတယ်ဂျပန်နိုင်ငံဟီရိုရှိမာအနုပြုဘုံကျဲခါတဲ့အကြောင်းရင်းကိုဖတ်ချင်လို့ပါ link ရှိလို့ရှင်ကျေးဇူးပြုပြီးတော့ပေးစေချင်ပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။ဒီတော့ရှင်ကဂျပန်နိုင်ငံဟီရိုရှိမာအနုပြုဘုံကျဲခါရတဲ့အကြောင်းဖတ်ချင်လို့ဆိုလို့ကျွန်မ link လေးပို့ပေးလိုက်ပါတယ်။နောက်ပြီးတော့ဒီတော့ရှင်ပြောထားတဲ့ဟိုအကြောင်းအရာနဲ့ပေါ့နော်ဆက်ဆက်ပြီးတော့ဒီဟီရိုရှိမာဒီအနုပြုဘုံကျဲခါရတဲ့85နှစ်မြောက်အချိန်မှန်သူတို့ကျင်းပထားတဲ့အစီအစဉ်လေးတွေနဲ့ပတ်သက်လို့သတင်းလေးတွေကိုတော့ကျမတို့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းက VOA မြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်ကနေပြီးတော့ထုတ်လွှင့်ပေးသွားပါရရှင်။ Facebook စာမျက်နှာပေါ်မှာကြည့်ရှုလို့ရပါတယ်ရှင်။အဲ့ဒါလည်းကြည့်ကြည့်လိုက်ပါအောင်နော်။ကျေးဇူးတင်ပါတယ်။ဒီမနက်ရက်ကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါရယ်နော်အဲ့ဒီကစာတချို့ကိုအခုပြောပြပေးသွားခြင်းပါလေပထမအဦးဆုံးငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့တော်ရရှင်တယောက်ကိုပိုင်းမြင်ကိုရေးလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးခြင်းပါလေ
ငြိမ်းချမ်းရေးဆိုတာလက်မှတ်ထိုးတွေ့ဆုံတဲ့သကဝိုင်းလောက်ပဲဆိုရင်တော့ဒီအဆင့်နဲ့သာမပြေလည်မှုရပ်တန့်နေမှုအဆင်မပြေမှုဖြစ်နေတာတွေကအဓိကအကျဆုံးအတွေးခေါ်တွေကိုဒီကနေ့အချိန်ဒီအကောင့်တွေဖို့အားနည်းနေသေးတယ်လို့ပဲဆိုရမှာပါဒီလိုအတွေးခေါ်မျိုးဘယ်လိုပြောရမှာလဲလူတဦးတယောက်အစုအဖွဲ့တစ်ခုအာဏာရအဖွဲ့အစည်းဆိုပါစို့ သူတို့အစုဘွဲ့ငါအစုဘွဲ့ဖွဲ့ပေါင်းများစွာကွဲပြီးသဘောထားချင်းယူဆချင်းဆန့်ကျင်မဲ့ဖြစ်နေရင်ဒါကပြဿနာပါညီညာရေးဖော်ဆောင်နိုင်ဖို့ကမြန်မာပြည်တွင်းမှာစွမ်းဆောင်နိုင်ရည်ရှိသူတွေကိုအရင်ဆုံးရွေးချယ်နိုင်မှုရှိရပါမယ်အဲလိုအစွမ်းရှိသူတွေကနိုင်ငံတော်အတွက်အနာကပ်ဖို့အခွင့်အလမ်းမရှိကြပါဘူးဒီကိစ္စထဲမှာသူ့လူငါလူအဲလိုနဲ့သာပြီးသွားပြန်ရောနောက်ထပ်၅နှစ်၈၅နှစ်အဲ့ဒီတန်ရာတွေကလည်းရုံမထွက်နိုင်ကြပါဘူ
းဒီတော်ရရှင်ကတော့ဒီငင်းငင်းကြီးကိုအခုပုံစံနဲ့လုပ်နေတော့ရှိ၅နှစ်လောက်မှဘာမှကြောင်းလဲမှုတွေတွေ့ရမှာမဟုတ်ပါဘူးဆိုပြီးတော့သူ့ရဲ့ဒီရှိအနာဂတ်နဲ့ပတ်သက်ပြီးတော့မျှော်လင့်လို့မရတဲ့အခြေအနေသူ့ရဲ့ထင်မြင်ယူဆချက်ကိုခုလိုရေးသွားပါတယ်ခုလက်ရှိကမ္ဘာမှာရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးနဲ့ပတ်သက်ပြီးတော့ဒီမြန်မာတွေထိခိုက်ရတဲ့အချိန်မှာဒါတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတချို့ကိုလည်းဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ Black Lady လေးဆိုတဲ့ဒီ Facebook account ပိုင်းရှင်ကအရှေ့မလေးရှားဆာလာဝက်ပြည်နယ် Press Mentor Bintula ဆက်ယုံမှာခမန်းကျင်မြန်မာဦးရေ800လောက်ကျန်ကျင်ရဲနဲ့ပြန်ရပါဦးတဲ့မြန်မာအစိုးရကလည်းလမ်းကြောင်းတွေပိတ်ထားပါတယ်ဆိုတော့သူကဒီခက်တူတူနဲ့ပဲသူတို့ဆက်ယုံမှာဒုက္ခရောက်နေရတဲ့အခြေအနေကိုရေးလာပါတယ်ဒီလိုမျိုးကိုဗစ်ကပ်ဘေးမှာမြန်မာနိုင်ငံကိုပြန်လာကြတဲ့နိုင်ငံရဲ့ထမအလုံးလုံးနေကြတဲ့သူတွေနဲ့ပတ်သက်ပြီးရေးလာရင်နောက်ထပ်စာတစ်စောင်မှာတော့မက်လွင်မှာဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကရေးလာတာဖြစ်ပါတယ်သူကတော့ပွဲစားနဲ့ပြန်လာတဲ့သူတွေကိုတိတိချာချာဆက်ဆဲတင်ပါတယ်ကျောင်းကဘုကတက္ကနာနောက်ပြီးတော့ပွဲစားတွေကဂုံသွေးဆုတ်တာမကောင်းသလိုအရေးကြီးတဲ့ကာလမှာတန်ယုံကလည်းအရေးပေါ်အလုံးမလုတာလားဒါမှမဟုတ်တရားမဝင်သွားတဲ့သူတွေမလို့အရေးမယူလုပ်နေတာလားကိုမြန်မာနိုင်ငံသားတွေဘာကြောင့်လဲတော်တော်ကမ္ဘာနိုင်ငံအနှံ့အပြားမှာဖြစ်နေတာဆိုတော့အရေးကြီးယူလေးလေးစားစားနဲ့ပြန်ဖို့ကိုကောင်းပါတယ်ဖက်ဆက်မရှိကြရင်ဘယ်လိုလုပ်မလဲတဲ့သူကလည်းဒီနိုင်ငံရဲ့ချားမှဒီကိုဗစ်အပိကြမှာဒုက္ခရောက်ရပြီမြန်မာနိုင်ငံကိုပြန်လာလို့မရတဲ့ရှေ့ပြောင်းလူသားတွေနဲ့ပတ်သက်ပြီးတော့ဆာရေးလာတာဖြစ်ပါတယ်။မဟုတ်ဘူးမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းစုံနေရတဲ့အဖြစ်ပြက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင်bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bamis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုနောက်ဆုံးချိန်ရလောက်တော်ရရှင်တယောက်ရဲ့အစားကိုဖော်ပြပေးစီမှာတည်ရနော်ဒီတော်ရရှင်ကတော့မဲရီတနာကျော်ရေမင်္ဂလာပါတဲ့ပထမဦးဆုံးမြမကြီးကပေးစာများအစီအစဉ်ကိုစာရေးတာပါတချင်းလေးတောင်းချင်လို့ပါအိမ်မပြောင်းရတာကြာပါပြီဆိုပြီးတော့ဒီတော်ရရှင်မျိုးကြီးစာရေးလာပါတယ
်တချင်းမတောင်းချင်လေးမှပြောချင်တာကကျွန်တော်ကတင်မောသားတယောက်ပါနိုင်ငံနဲ့အဝေးရောက်နေတာကြာပါပြီကိုဗစ် -19 ဖြစ်နေတာကြောင့်မပြောင်းနိုင်ဘူးဖြစ်နေတာ18လလောက်ရှိနေပါပြီဗျာအရန်ကိုတိုင်ငံကိုသတိရပြီးတော့ပြန်ဖို့အခက်အခဲဖြစ်နေတော့မှပဲဒါပေမဲ့ဒီတစ်ခေါက်တင်ပေါ်တက်တော့ VOE season ကိုကန့်ကတ်လို့ဖုန်းလိုက်မိတော့အချိန်မှာ Apple Podcast ကနေပြီးတော့အမြဲ download ဆွဲထားပြီးတော့ backdate နဲ့နားထောင်ပြစ်ပါတယ်။အရန်ကိုတန်ဖို့ရှိပါတယ်။ဘူးသူတာတွေလည်းစုံတယ်၊သတင်း update တွေလည်းသိရတယ်။သတင်းတွေကိုလည်းယုံကြည်ရဗျာ။ပြောချင်တာကကိုယ်ခုလက်ရှိမှာကျွန်တော်ခံစားနေရတဲ့အခြေအနေတွေဘလောက်ဆိုးနေပါစေ။ဒီခိုင်မှာလက်ရှိခံစားနေရတဲ့ပြည်သူတွေစစ်တမ်းခံနေရတယ်ဆိုတာကိုမျိုးကြီးပြကြီးမှာတတရရနေခဲ့ရတဲ့ကျွန်တော်ဖို့မသိခဲ့ရတာအမှန်ပါသိဖို့လည်းမကြိုးစားခဲ့ပါဘူးသိခဲ့ရတော့အရန်ကိုစိတ်မကောင်းဖြစ်ရပါတယ် VOE ကြောင့်လဲကိုယ်နိုင်ငံအကြောင်းကိုပူပူပြီးတော့သိလာပါတယ်ကျေးဇူးပါ VOE ဝိုင်းတော်စုဝိုင်းတော်သားများခင်ဗျာရခိုင်ပြည်နယ်ပါဝင်စစ်ဖြစ်နေပြီးတော့ဒုက္ခရောက်နေကြတဲ့မြဝပြည်ကပြည်သူတွေအားလုံးအတွက်နင်းနီခင်စောတည်ဆူထားတဲ့မလို့ချင်ဘူးစစ်ဆိုတဲ့တခြင်းလေးကိုတောင်းကျင်ပါတယ်အားလုံးငြိမ်းချမ်းကြပါစေဗျာစစ်တွေအများဆုံးပြီးဆုံးနိုင်ပါစေလို့ဆုတောင်းပေးပါတယ်
ဟုတ်ကဲ့ပါကွန်မြူကြီးရပါအခုဒီမြန်မာနိုင်ငံအကြောင်းကြီးသိရရဲဆိုလို့ဒီစိတ်မကောင်းဖြစ်ရပါရဲ့เนาะဒါမဲ့ဒီနိုင်ငံရဲ့ခြားမအလုံးလုံးပြီးတော့ဒီမြန်မာနိုင်ငံနဲ့ဝေးပြီးတော့ကိုယ့်ရဲ့မြန်မာနိုင်ငံကအဖြစ်အပျက်တွေကိုမသိတဲ့သူတွေတပုံကြီးလဲကျမတို့ကြုံပူပါတယ်ရှင်ကိုမြူကြီးတောင်းထားရဲ့ဒီသတင်းလေးကိုဒီတပတ်တော့သောရရှင်နေအားလုံးတူတူဝိုင်းပြီးတော့နားဆင်ကြရအောင်ပါနေနေခင်းစောတီးဆူထားတဲ့မလို့ခြင်းဘူးစစ်ဆိုတဲ့သတင်းလေးကိုအားလုံးနဲ့ခြိုက်ခံစားနိုင်မယ်လို့ယူဆပါတယ်နားဆင်ပါအောင်เนาะဆိုတဲ့တချင်ကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အချိန် VOA မြန်မာပိုင်း Facebook စာမျက်နှာကနေကြိုလဲဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ရှင်တော့ VOA ရဲ့ Internet ဆိုင်မှာပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။ကျမတို့ website လိပ်စာက bernice.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တောင်းဆိုနေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျာမနီနိုင်ငံကဂျုံဆိုင်ကွင်းထဲမှာအပင်တွေကိုရိတ်လှဲပြီးပုံဖော်ထားတဲ့ဆက်ဝိုင်းတစ်ခုရုပ်တရက်ပေါ်လာခဲ့ပါတယ်။ဗြိတိန်နိုင်ငံကစတုန်းဟန့်ကျောက်တုံးကြီးတွေဘယ်ဒေတာကတည်လာတယ်လဲဆိုတာသိပ္ပံပညာရှင်တွေဖော်ထုတ်နိုင်ခဲ့ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချက်နဲ့မက်ခင်ဖြူတွေကတင်ဆက်ထားပါတယ်
။ဂျာမနီနိုင်ငံဖဲမျိုးကဂျုံဆိုင်ကဲလေဝင်ထဲမှာအပင်တွေကိုရိတ်လဲပြီးပုံဖော်ထားတဲ့ဆက်ဝိုင်းတစ်ခုရုပ်တရက်ပေါ်လာခဲ့ပါတယ်။အဲဒီဆက်ဝိုင်းကိုဒေတာရင်းကခီးသွွားဧည့်သည်တွေတဲပုံလာရိုက်ကြပြီးလေ့လာနေကြပါတယ်။ဒီဆက်ဝိုင်းထဲမှာအထူးခြားတဲ့ပုံစံတွေကိုပေါ်ထားပြီးတော့အပေါ်စီးကကြီးမှပဲအပြည့်အဝကိုမြင်နိုင်ပါတယ်။အခုလိုပုံစံတွေဟာကမ္ဘာတစ်ဝန်းမှာပေါ်လာလေ့ရှိပြီးတော့ဒါတွေကိုလေ့လာနေတဲ့ဝါသနာရှင်တွေကလည်း theory အမျိုးမျိုးထုတ်ခံမှန်းကြပါတယ်။တချို့တွေကတော့အဲ့ဒီနေရာနားကိုလေတိုက်သွားလို့ဖြစ်နိုင်တယ်လို့ခံမှန်းကြပြီးတော့တချို့ကတော့လေကဘာမြေကထွက်တဲ့စမ်းတက်လို့မရတဲ့စွမ်းအင်ကြောင့်ဖြစ်သွားရတာလို့ခံမှန်းကြပါတယ်
1980ခုနှစ်လောက်ကစပြီးတွေ့လာခဲ့ရတဲ့ဒီဆက်ဝိုင်းပုံစံတွေဟာအခုခေတ်မှာတော့တွေ့ရတာပိုများလာပြီးဓာရီကိုသိပ်ပံနေကြလှိလာတာကတော့အနည်းနေပါသေးတယ်ရှင
်ဗြိတိန်နိုင်ငံကအထင်ကြီးနေရာတစ်ခုဖြစ်တဲ့တုံးဟန့်ကျောက်တုံးကြီးတွေဘယ်ကတည်လာတယ်လဲဆိုတာကိုစမ်းသပ်စစ်ဆေးနိုင်ခဲ့ပါပြီအမေရိကန်ပြည်အောင်စုမှာတင်ထားတဲ့ကျောက်တုံးကြီးတွေရဲ့အလဲဥတိုင်းနမူနာကိုစစ်ဆေးနိုင်ခဲ့တာဖြစ်ပြီးတော့ Stonehenge ကျောက်တုံးကြီး52တုံးထဲကအတုံး50ဟာအဲ့ဒီနေရာကနေ15မိုင်ဝေးတဲ့ Westwood ဒေသကလာတာဖြစ်ကြောင်းဖော်ထုတ်နိုင်ခဲ့ပါတယ်။ဆာဆန်လို့ခေါ်ကြတဲ့ဒီကျောက်တုံးကြီးတွေရဲ့ပါဝင်တဲ့ကျောက်သားဓာတုပစ္စည်းအချို့အစားတွေကိုစစ်ဆေးခဲ့တာဖြစ်ပြီးတော့ဒီကျောက်တုံးတွေဘယ်ကရောက်လာတယ်လဲဆိုတော့လွန်ခဲ့တဲ့အနှစ်400လောက်ကစပြီးသိပ္ပံပညာရှင်တွေမေးခဲ့တဲ့မေးခွန်းကိုဖြေဆိုနိုင်ခဲ့တာပါ။ဒီကျောက်တုံးကြီးတွေရဲ့အပြင်ဘက်စီးပွိုင်းကိုလွန်ခဲ့တဲ့ BC 2500လောက်ကတိဆောက်ခဲ့တယ်လို့ခန့်မှန်းထားပါတယ်။ကျောက်တုံးတရုံချင်းစီရဲ့အလေးချိန်ဟာတန်20ကနေ30အထိရှိပြီးတော့အမြင့်ဆုံးကျောက်တုံးက9မီတာအထိမြင့်ပါတယ်။ဒီကျောက်တုံးတွေကိုဘာအတွက်သုံးခဲ့တယ်လဲဆိုတာကိုတော့သိပ္ပံပညာရှင်တွေဆက်လက်ဖော်ထုတ်နေပါတယ်ခင်ဗျာ။
အီတလီနိုင်ငံမြောက်အသက်96နှစ်အရွယ်အသက်အကြီးဆုံးကျောင်းသားတစ်ယောက်ကတော့ကိုရိုနာဖျက်ဆီးကာလအတွင်းမှာပဲပွဲယူနိုင်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်ကိုရောအခုလက်ရှိကြုံရတဲ့ကိုရိုနာကပ်ပြီးရောဂါကြီးကိုကျော်ဖြတ်နိုင်ခဲ့ပြီးကမ္ဘာအသက်အကြီးဆုံးကျောင်းသားအဖြစ်ဂျီဆူပေဖတ်တန်လူတယောက်သမိုင်းနဲ့တက်သမိကဗေဒအထူးပြုပြီးပါလမိုတက်ကတူကပွဲရခဲ့တာပါ။ဆီဆီလီကျောင်းကစီးရင်မိသားစုမှာ1923ခုနှစ်ကမွေးဖွားခဲ့တဲ့တယောက်ဖြစ်ပြီးဒုတိယကမ္ဘာစစ်အတွင်းအသက်20အရွယ်မှာရေတပ်မှအမှုထမ်းခဲ့ပါတယ်။အဲဒီနောက်ယထာဝန်နဲ့အဖြစ်အသက်မွေးခဲ့ပြီးအသက်90ကျော်မှတက္ကသိုလ်မှာဘွဲ့ရဖို့အတွက်ကျောင်းပြန်တက်ခဲ့တာပါ။2019ခုနှစ်မှာတက္ကသိုလ်တက်ခွင့်ရခဲ့ပြီး3နှစ်အကြာအခုနှစ်ဒီ2020ခုနှစ်မှာကိုရိုနာကပ်ရောဂါကာလအတွင်းမှာပဲသူ့ရဲ့ပညာသင်ကြားမှုတွေပြီးဆုံးသွားခဲ့ပြီးတော့ဘွဲ့ရခဲ့တာဖြစ်ပါတယ်။သူနဲ့အတူကြောင်းတက်နေတဲ့သူတွေအထက်အနှစ်90လောက်အသက်ကြီးနေတယ်လို့လည်းအမှတ်ကောင်းကောင်းနဲ့အောင်ခဲ့တဲ့အတွက်ဂုဏ်လူတွေလည်းထွက်ခဲ့ပါတယ
်။ပြီးခဲ့တဲ့အပတ်ကချက်သမရနိုင်ငံမှာဘီယာတောက်အပြေးပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်။နိုင်ငံရဲ့အကြီးဆုံးဘီယာချက်ဆက်ယုံဖီလ်ဆာအကွာရီမှာကျင်းပတာဖြစ်ပြီးတော့ဘီယာချက်သူတွေရှောက်ရတဲ့လမ်းကြောင်းတစ်ချောင်းအပြေးပြိုင်ခဲ့ကြရတာပါ။ရေအောက်ဘီယာလောင်ထားတဲ့မှောင်အေးအေးအခန်းတွေထဲကိုလည်းဖြတ်ပြေးခဲ့ရပြီးအနေအမြင့်မညီတဲ့နေရာတွေနဲ့ချောနေတဲ့နေရာတွေကိုလည်းဖြတ်ပြေးခဲ့ရပါတယ်။ပါဝင်သူတွေအနေနဲ့အကွာအဝေး 5.5 ကီလိုမီတာသို့မဟုတ် 3 ကီလိုမီတာအကွာအဝေးကိုရွေးပြီးပြေးလို့ရပါတယ်။ဖန်ဝင်ခဲ့ရင်တော့ဘီယာခွက်ခံလို့ရတဲ့ဖြာအသေးလေးတစ်ခုကိုစူးအဖြစ်ရမှာဖြစ်ပြီးတော့အယ်ကိုဟောမပါတဲ့ဘီယာတစ်ခွက်တောက်ခွင့်ရမှာပ
ါ။နေနေနေညပိုင်းတော့ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းညုတ်ကိုကျွန်တော်ရန်တိုင်းကခြေညာပေးသွားမှာဖြစ်ပါတယ်။မေဂန်ဘီတောင်စုဟာကောင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့အခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံထားသူ9000ကျော်သွားပြီဖြစ်တယ်လို့ညော့ကန်သတင်းလာကဖော်ပြလိုက်ပါတယ်။အဲဒီနောက်ဘရဇိုးနိုင်ငံနဲ့အိန္ဒိယနိုင်ငံတွေဟာတော့ဒုတိယနဲ့တတိယအများဆုံးနိုင်ငံတွေအဖြစ်ရှိနေပါတယ်။ဘရဇိုးနိုင်ငံမှာတော့မနေ့ကအထိကူးစက်သူ3000ကျော်ရှိပြီးတော့သေဆုံးသူက3000ကျော်ရှိတာကြောင့်ဘရဇိုးနိုင်ငံဟာအမေရိကန်ပြည်ရင်ကမ္ဘာပေါ်မှာဗိုင်းရပ်စ်ကြောင့်လူသေဆုံးမှု3000ကျော်ရှိတဲ့ဒုတိယမြောက်နိုင်ငံဖြစ်လာပါတယ်။ဒုတိယကမ္ဘာစစ်အတွက်အမေရိကန်ကဂျပန်နိုင်ငံနာဂါဆာကီမြို့ကိုအနုမီပုံချခဲ့တဲ့85နှစ်ပြည့်ခန္ဓာကိုယ်နာဂါဆာကီမြို့မှာဒီနေ့ကျင်းပခဲ့ပါတယ်။နာဂါဆာကီမြို့ကညဉ့်ညိုင်းအထိမ်းအမှတ်ရုပ်ထုရှိမှကျင်းပခဲ့တဲ့ဒီခန္ဓာကိုယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနာဂါဆာကီမြို့တော်ဝန်နဲ့အနုမီပုံကျင်းမှုအတွက်မှာအသက်မသေးပဲကြံရည်သူတွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။လဗနန်နိုင်ငံဘေရုတ်မြို့စိတ်ကမ်းမှာပြီးခဲ့တဲ့အင်္ဂါနေ့ကလူ158ယောက်သေဆုံးပြီးတော့6000ကျော်ဒဏ်ရာရခဲ့တဲ့ပေါက်ကွဲမှုကြီးအတွက်လဗနန်ကိုကူညီထောက်ပံ့ရေးရန်ပုံငွေမြင့်တင်မှုနိုင်ငံသားလူရှင်တွေနဲ့ရုပ်သံဆွေးနွေးပွဲတစ်ခုကိုပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ဦးဆောင်ပြီးတော့အင်္ဂါနေ့မှာပြုလုပ်သွားဖို့ရှိပါတယ်ခင်ဗျာ။ဒီနေ့နေ့ညပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 ရေပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြယနေ့6နာရီခွဲကနေ9နာရီစီစဉ်ကိုလက်လောမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးတော့မှာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ညနေပ
ါ
This program has come to you from the Voice of America, Washington.